Welcome to the Voice of America in Burmese.
မြန်မာ့ချက်မှတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ19ရက်နေ့စနေနေ့ညဘက်9:30တိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမနာငါဖိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမရောဆုမြတ်ပါပါရှင်။ EU ဥရောပသမဂ္ဂအနေနဲ့ရွှေပြောင်းဒုက္ခသည်ပြဿနာကိုအဓိကရင်ဆိုင်နေရတဲ့နိုင်ငံတွေကိုအခုညပေးတင်တယ်လို့ EU ထိပ်တန်းအရာရှိတယောက်ကပြောလိုက်ပါတယ်။American နဲ့ Cuba သမ္မတတွေကြားမှာတော့တယ်လီဖုန်းပေါ်ကနေပြီးတော့ဆက်သွယ်စကားပြောခဲ့ကြပါတယ်ဒီလိုထိတ်တန့်သတင်းတွေကိုကိုအောင်အောင်နဲ့အခြေညာပေးပါမယ်ရှင
်ဒီကနေ့ထူးခြားတဲ့သတင်းကတော့ NCA လက်မှတ်ရေးထိုးဖို့ကြိုးစားနေချိန်မှာပဲတအောင်းမန်ဂျုံဘက်မှာတအောင်းတက်နဲ့မြန်မာတက်တို့ကြားဒီကနေ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့အပေါ်ဗိုလ်ကြီးတာပန်လာအခုလိုပြောပါတယ်
မျိုးကြိုးစားနေတဲ့အချိန်ကာလမျိုးမှာဒီတပ်ပွဲတွေကဆက်လက်ပြီးတော့ပြင်းထန်နေမယ်ဆက်လက်ပြီးတော့ရှိနေတယ်တပ်ပွဲတွေကရော့ကြမသွား
ဘူးပြေဆုံးနောက်ပိုင်းမှာနားဆင်ရမှာပါဒီနောက်မှာတော့မဲစီရင်ကိစ္စနောက်ပြီးတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့အတူဒုတိယပိုင်းနာရီဘက်မှာတော့ကိုတောင်းညွန့်တင်ဆက်မဲ့တိုင်းရေးလေးလိုက်အစီအစဉ်အောင်နားဆင်ရအောင်ပါပါအခုရင်ဆုံးတော့စနေညပိုင်းထိတ်တဲရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြီးညာပေးပါအောင်ရှင်
အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂအနေနဲ့ရွှေပြောင်းဒုက္ခသည်ပြဿနာကိုအဓိကရင်ဆိုင်နေကြရတဲ့နိုင်ငံတွေကိုအခုအညီပေးတင်ကြောင်းနဲ့တစ်ချိန်တည်းမှာလည်း EU နယ်စပ်လုံခြုံရေးကိုခိုင်မာအောင်လှုပ်တင်တယ်လို့ EU ထိပ်တန်းအရာရှိတယောက်ကပြောကြားလိုက်ပါတယ်။အရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေဘက်ကဒုက္ခသည်တွေအလုံးအရင်းနဲ့ဝင်လာနေတာကိုရင်ဆိုင်နေရတဲ့ဘော်ကန်ဒေသကနိုင်ငံတွေကို EU ကအခုအညီပေးဖို့လိုအပ်တယ်လို့ EU တိုးချဲ့ရေးဆိုင်ရာကော်မရှင်နာမင်းကြီးယိုဟန်နက်စ်ဟန်းကနှစ်ရက်ကြာမက်ဆီဒိုနီးယားနိုင်ငံခီးစဉ်ပြီးမှပြောကြားခဲ့ပါတယ်။ဆီးရီးယားစစ်ပြေးဒုက္ခသည်တွေအိမ်နီးချင်းနိုင်ငံတွေမှာပဲနေကြအောင်လို့အစပြုဆောင်ရွက်တဲ့အနေနဲ့ရွှေပြောင်းဒုက္ခသည်ဝင်ပြီးနေတဲ့တူရကီနိုင်ငံကိုဒေါ်လာ 1.1 ဘီလီယံအကူအညီပေးဖို့အတွက်မစ္စတာဟန်းကအဆိုပြုခဲ့ပါတယ်။ဒီငွေတွေတဲကဒုက္ခသည်တွေသူတို့နေရမပြတ်နိုင်မချင်းဒေတာရင်းမှာပဲနေကြအောင်လို့အကူအညီပေးမယ်လို့လည်းဆိုပါတယ်ဆီးရီးယားစစ်ပွဲကြောင့်နိုင်ငံတွေကနေထွက်ပြေးနေကြသူ၄သန်းလောက်ရှိပါတယ်။ထွက်ဝက်လောက်ကတော့တူရကီနိုင်ငံဘက်ကိုထွက်လာခဲ့ကြသူတွေဖြစ်ပါတယ်။တသန်းကျော်ကလက်ဘနွန်မှာနဲ့ဂျော်ဒန်နိုင်ငံမှာ6,300နီးပါးရောက်နေကြပါတယ်။တစ်ချိန်တည်းမှာပဲဒီဩစတြီးယားနိုင်ငံနယ်စပ်မြို့နှစ်ခုစီကိုရွှေပြောင်းဒုက္ခသည်3,000လောက်စနေနေ့အစောပိုင်းမှာရောက်ရှိလာကြပါတယ်။ဟန်ဂေရီနိုင်ငံကနေပြီးတော့ခြေချင်းလျှောက်လာကြတဲ့ရွှေပြောင်းဒုက္ခသည်1,500လောက်ဟာနီကယ်စတော့ဖ်မြို့စီကိုရောက်လာခဲ့ကြတာမှာသူတို့ကိုဩစတြီးယားရဲနဲ့ကြက်ချီနီအဖွဲ့တွေကဗီယက်နာမြို့တော်စီကိုသွားတဲ့ဘတ်ကားတွေပေါ်ကိုတင်ပေးခဲ့ပါတယ်။ Heiligen Quest မြို့စီကိုတော့ဟန်ဂေရီအစိုးရစီစဉ်ပေးတဲ့ဘတ်ကားတွေနဲ့ရောက်လာသူ1,600လောက်ရှိပြီးတော့သူတို့ဟာလည်းဗီယက်နာမြို့နဲ့ဩစတြီးယားမှာဒုတိယအကြီးဆုံး Garage မြို့တွေစီကိုသွားတဲ့ဘတ်ကားတွေနဲ့ခရီးဆက်သွားခဲ့ကြပါတယ်။ဆလိုဗီးနီးယားနဲ့ဟန်ဂေရီနိုင်ငံတွေကရွှေပြောင်းဒုက္ခသည်တွေမြောက်ပိုင်းနိုင်ငံတွေဘက်ကိုခရီးဆက်မှာကိုတားဆီးထားပေမဲ့လေခရိုအေးရှားနိုင်ငံမှာတောင်တင်နေကြတဲ့ဒုက္ခသည်တွေဟာအဲ့ဒီနိုင်ငံတွေကိုဖျက်ချော်ပြီးတော့သွားနိုင်ဖို့အတွက်အားထုတ်နေကြဆဲဖြစ်ပါတယ်ရှင်
။ဆီးရီးယားကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားကြားမှာဆက်သွယ်ဆွေးနွေးခဲ့ကြပါတယ်။ပြည်ပခဖြစ်နေတဲ့နေရာတွေမှာအမေရိကန်နဲ့ရုရှားနိုင်ငံတက်တွေထိတ်တိုက်တွေ့တာမျိုးမဖြစ်အောင်ဆွေးနွေးကြတာဖြစ်ပါတယ်။လွန်ခဲ့တဲ့9လကသူစတင်တာဝန်ထမ်းဆောင်ခြင်းကစလို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာရုရှားကာကွယ်ရေးဝန်ကြီးနဲ့ပထမဆုံးအကြိမ်ဖြစ်တယ်လီဖုန်းနဲ့ဆက်သွယ်စကားစတင်ပြောဆိုတော့ပါဆီးရီးယားနိုင်ငံကရုရှားရဲ့ဆောင်ရွက်မှုတွေကခုခံကာကွယ်ရေးနဲ့ဆီးရီးယားအစိုးရကိုရုရှားကဂရိကဝတ်ဖြူထားတဲ့အတိုင်းဆောင်ရွက်ရတာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီး Sergey Shoigu ကဒီဝန်ကြီးကာတာကိုပြောကြားခဲ့ကြောင်းအမေရိကန်ကာကွယ်ရေးဌာနအကြီးအကဲအရာရှိတဦးကပြောပါရယ်ဆီးရီးယားနိုင်ငံတွင်ကအမေရိကန်နဲ့ရုရှားတို့ရဲ့ကံကဏ္ဍနဲ့ပတ်သက်လို့ကြေညာဖို့အခုခါမှာနှစ်ဖက်သဘောတူညီချက်တွေရရှိထားပြီးဒါဟာတန်တမာရေးအရာအစပြုဆောင်ရွက်မှုလည်းဖြစ်ပါရယ်ဆီးရီးယားရဲ့မဟာမိတ်တွေနဲ့တွေ့ဆုံမှုလန်ဒန်ကိုရရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကနှစ်ဖက်လက်ခံနိုင်တဲ့လမ်းကြောင်းတွေကိုရှာဖွေသွားမှာဖြစ်ကြောင်းပြောပါရယ်ဒါအပြင်ဆီးရီးယားရဲ့ဖြေရှာရမှာအမေရိကန်အနေနဲ့ဒီဇိုင်းမမတ်ပြောဆိုခဲ့ထားတဲ့အတိုင်းတွေ့ဆုံဆွေးနွေးဖို့လိုအပ်ပြီးအားလုံးလက်ခံနိုင်တဲ့အနေအထားကိုရှာဖွေရမှာဖြစ်ကြောင်းလည်းဝန်ကြီးကယ်ရီကပြောဆိုပါရခင်ဗျာ
ဒီဆီးရီးယားသမ္မတဘာရှာအယ်အာဆတ်အနေနဲ့ယာရုကနေဆင်းကိုဆင်းပေးရမှာဖြစ်ပြီးတော့ဘယ်အချိန်မှာဆင်းပေးမယ်ဆိုတာကိုညှိနှိုင်းဆွေးနွေးဆုံးဖြတ်ရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါရယ်ရုရှားနဲ့အီရန်အနေနဲ့ဒီဆီးရီးယားအပေါ်လွှမ်းမိုးနိုင်မှုကိုအသုံးချပြီးတော့ယာရုကနေဆင်းပေးရင်ညှိနှိုင်းလာအောင်လို့ဆီးရီးယားသမ္မတအယ်အာဆတ်ကိုနားချဖို့အတွက်လန်ဒန်မှာဒီနိုင်ငံသားရေးဝန်ကြီးဖိလစ်ဟာမွန်နဲ့ဆွေးနွေးခဲ့တဲ့ဝန်ကြီးကယ်ရီကတိုက်တွန်းပါတယ် စီးရီးယားပဋိပက္ခအဆုံးသတ်သွားအောင်လို့ဒီကိစ္စကိုလှုပ်ကိုလှုပ်ဖို့လိုတယ်လို့သူကပြောပါတယ်စီးရီးယားနဲ့ပတ်သက်တဲ့တီးခြားသတင်းကတော့စီးရီးယားနိုင်ငံအနောက်မြောက်ဘက်ကအီဒလစ်ပြည်နယ်မှာစီးရီးယားအစိုးရတပ်ဖွဲ့ဝင်56ယောက်ကို IS စစ်သွေးကြွားတွေတပ်ဖြတ်ခဲ့တယ်လို့စီးရီးယားအရေးဆောင်ကြီးလေးလာနေတဲ့အဖွဲ့ကပြောပါတယ်အဘူဒူဝါစစ်တပ်လေးစိတ်မှာအစိုးရတပ်ဖွဲ့ဝင်တွေကို IS တွေကကွပ်မြတ်တဲ့ပုံစံမျိုးပြစ်တက်ခဲ့တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးဆိုင်ရာအဖွဲ့ကပြောပါတယ်အခုတပ်ဖြတ်မှုဟာဒီသတင်းပတ်အစောပိုင်းမှာဖြစ်ခဲ့တာဖြစ်ပေမဲ့အတည်ပြုနိုင်မှုအတွက်ရက်နဲ့ချီအချိန်ပေးခဲ့ရတယ်လို့ဆိုပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကူဘာသမ္မတရာအူကာစထရိုတို့ရှာရှာပါပါတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြပါတယ်။ကူဘာနိုင်ငံစီကိုခရီးသွားလာမှုနဲ့ကူဘာနဲ့စီးပွားရေးလှုပ်တာအပေါ်ကန့်သတ်ထားချက်တွေကိုအမေရိကန်အစိုးရကဖြေလျှော့ပေးလိုက်ပြီးတဲ့နောက်မှာအခုလိုမျိုးခေါင်းဆောင်နှစ်ယောက်ဖုန်းဆက်သွယ်စကားပြောခဲ့ကြတာဖြစ်ပါတယ်။ပိုယဟန်မင်းကြီးဖရန်စစ်အမေရိကန်နဲ့ကူဘာနိုင်ငံတွေစီကိုလာရောက်မဲ့ကိစ္စကိုလည်းတောက်ကြနေတော့ကပြောခဲ့ကြတယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။နိုင်ငံဆက်ဆံရေးတိုးတက်စေဖို့အတွက်ပိုယဟန်မင်းကြီးရဲ့ဆောင်ရွက်မှုတွေကိုသမ္မတအိုဘားမားနဲ့သမ္မတကာစထရိုတို့ချီးကျူးပြောကြားခဲ့ကြတယ်လို့ပြောပါတယ်။ကူဘာနိုင်ငံပေါ်အထားတဲ့ဒဏ်ခတ်ပိတ်ဆို့မှုအလုံးကိုအမေရိကန်ကဖယ်ရှားပေးဖို့အတွက်ကူဘာသမ္မတကထပ်ပြီးတော့တောင်းဆိုခဲ့တယ်လို့ပြန်လည်စတင်နေတဲ့တန်တမန်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာအောင်လုပ်ဖို့လိုအပ်တဲ့အကြောင်းအလေးထားပြောခဲ့တယ်လို့သမ္မတကာစထရိုရုံးဘက်ကပြောပါတယ်။အမေရိကန်အစိုးရနဲ့ကူဘာအစိုးရတို့ကြားမှာတန်တမန်ဆက်ဆံရေးတရားဝင်ပြန်လည်စတင်ခဲ့ပြီးနှစ်လအကြာမှာပဲကူဘာနိုင်ငံကိုသွားတဲ့ခီးသွားကန့်သတ်ချက်တွေကိုအမေရိကန်ကရှော့ပေါ်ပေးခဲ့တာဖြစ်ပါတယ်ရှင်
။ပိုယဟန်မင်းကြီးဖရန်စစ်ဟာကူဘာနဲ့အမေရိကန်ပြည်ထောင်စုကိုသွားရောက်လည်ပတ်မဲ့သူခီးစဉ်ကိုစတင်လိုက်ပြီးရုမ်ကနေစတင်ထွက်ခွာလာပြီးဖြစ်ပါတယ်။ဆယ်စုနှစ်ချီကြာခဲ့တဲ့ဆေးအိတ်ခေတ်ကာလကနှစ်နိုင်ငံကြားရန်မီးစားတွေကိုပိုယဟန်မင်းရဲ့လမ်းညွှန်မှုနဲ့ဆုံးသက်ခဲ့ပြီးတဲ့နောက်အခုလိုအလဲပက်ခီးကြွားရောက်တာပါ။ဟာဗနာမှာရှိတဲ့ဟိုဆေးမာတိုင်နိုင်ငံကလေးစိတ်ကိုဒီကနေ့မွန်လွဲပိုင်းမှာရောက်ရှိလာမယ်။ပိုယဟန်မင်းကြီးကိုကူဘာသမ္မတရာအူကက်စထရိုကချူဆိုမှာပါ။ဒီနေ့ဝင်နေ့မှာသမ္မတနဲ့တီးကြမတွေ့ဆုံပြီးတော်လန်ရေးရင်ပြင်မှာကူဘာလူလူနဲ့ပိုယဟန်မင်းတွေ့ဆုံမှာပါ။တဝဲကြခီးစဉ်အဆုံးမှာတော့ဒီအမေရိကန်ပြည်ထောင်စုကိုပိုယဟန်မင်းတွားရောက်မှာဖြစ်ပါတယ်။ဝါရှင်တန်မြို့တော်နီးကအန်ဒရူးလေးစိတ်ကိုဆက်ရောက်လာတဲ့အခါမှာသမ္မတဘရက်အိုဘားမားကပိုယဟန်မင်းကိုချူဆိုမှာဖြစ်ပြီးတီးကြတွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်။ဒါပြင်အမေရိကန်လွှတ်တော်နဲ့နယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံတွေမှာပိုယဟန်မင်းဖရန်စစ်ဟာမင်ကွန်းပြောကြားမှာပါဗာတီကန်ကကမကထပြုလုပ်ကျင်းပတဲ့ဖီလာဒဲဖီးယားမြို့ကကမ္ဘာတဝန်းမိသားစုတွေနဲ့တွေ့ဆုံပွဲကိုတော့လူနှစ်သန်းကျော်လောက်တက်ရောက်နိုင်မယ်လို့ခန့်မှန်းထားကြပြီးတော့ဒီမှာဒီပွဲကိုမြန်မာကက်သလစ်ဘာသာဝင်ရာခိုင်နှန်းလောက်လဲတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
အီဂျစ်နိုင်ငံမှာသမ္မတအဗ်ဒယ်ဖာတယ် LCC ကဆိုရတဲ့ကိုချမ်းသစ်စာချိန်ဆပေးခဲ့ပါတယ်အရှင်ရေနံဝင်ကြီးရှာရစ်အစ္စမောလ်ကဝင်ကြီးချုပ်တစ်ဖြစ်လာပါတယ်။ဗန်နာရေးပြည်ထဲရေးနဲ့ကာကွယ်ရေးဝင်ကြီးတွေအပါအဝင်ဝင်ကြီးတချို့ကတော့အစိုးရအသစ်မှလည်းလက်ရှိတာဝန်တွေအတိုင်းပဲဆက်ပြီးတော့နေရာယူထားပါတယ်။အာဂရီလိုက်စားမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကျေပြန့်လာတယ်လို့သတင်းမီဒီယာတွေရဲ့ဝေဖန်ပန်ထောက်ပြမှုတွေတိုးလာနေတဲ့အတွက်ဝင်ကြီးချုပ်အီဘရာဟမ်မာလက်နဲ့သူ့ရဲ့ဝင်ကြီးအဖွဲ့ပြီးခဲ့တဲ့တပတ်တုန်းကနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။လေယာစိုက်ပျိုးရေးဝင်ကြီးဟောင်းကိုလည်းအာဂရီလိုက်စားမှုဆွဲချက်တွေနဲ့ဖမ်းဆီးထားပါတယ်။အီဂျစ်နိုင်ငံမှာဒီရွှေဆိုင်ထားတာကြာပြီဖြစ်တဲ့လွှတ်တော်ရွေးကောက်ပွဲတွေကိုအောက်တိုဘာ18ရက်နေ့ကနေဒီဇင်ဘာ2ရက်ကြားမှာအကျော့လိုက်ကျင်းပဖို့ရှိနေတဲ့အတွက်အခုအစိုးရအသစ်အနေနဲ့ရွှေကောက်ပွဲတွေကိုတာဝန်ယူကျင်းပပေးရမှာဖြစ်ပါတယ်ရှင်
။ဂျာမနီကားကုမ္ပဏီဖြစ်တဲ့ Volkswagen ကရောင်းချထားတဲ့ကားတွေက၅သိန်းကိုပြန်လည်ခေါ်ယူပြင်ဆင်ဖို့ EPA လို့ခေါ်တဲ့ American သဘာဝပတ်ဝန်းကျင်ကာကွယ်ရေး Agency ကအမိန့်ထုတ်ပြန်လိုက်ပါတယ်။လေးရုညဉ့်ညံ့မှုထင်းသိမ်းရေးနဲ့ပတ်သက်ပြီးထုတ်ပြန်ထားတဲ့ဥပဒေကိုရည်ရွယ်ချက်ရှိရှိချိုးဖောက်တာကြောင့်အခုလိုကားတွေကိုပြန်လည်ပြင်ဆင်ဖို့အမိန့်ထုတ်ပြန်လိုက်တာပါ။ Volkswagen Diesel 3ကားတွေမှာ Defi Device လို့ခေါ်တဲ့ Software ကိုထည့်ထားတာကြောင့်ကားကိုမဖြစ်မနေစရတဲ့လေးရုညဉ့်ညံ့မှုနဲ့ကြန့်ခိုင်မှုစစ်ဆေးနေခြင်းကြမှာအဲ့ဒီဆက်ကလေးရုညဉ့်ညံ့မှုကိုထိန်းချုပ်ပေးပြီးကျန်တဲ့ကားမောင်းနေခြင်းဒီမှာတော့ဒီထိန်းချုပ်မှုကလုံးဝလုံးမလို့ဘူးလို့ EPA ကတောက်ကြနေတုန်းကပြောကြခဲ့ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုကလေးရုတန့်စင်ရေးအတွက်ထုတ်ပြန်ထားတဲ့ဥပဒေကနေခွင့်ပြုပေးထားတဲ့ပမာဏထက်အဆ40%လောက်ထိပိုများပြီးတော့ Nitro ဂျက် ဂျင်အောက်ဆိုက်တံငွေတွေကိုဒီကားတွေကထုတ်လုပ်နေတယ်လို့လဲအေဂျင်စီကဆိုပါတယ်ခင်ဗျာ
ထိုင်တန်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြင်ရပေးခဲ့တာပါ VOE ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုပထမအဆုံးနားဆင်ရမယ့်သတင်းဆောင်ပါကတော့တနင်္ဂနွေလုံးအပြစ်ရဲစာချုပ်ချုပ်ဆိုနိုင်ရေးနှစ်ဖက်ကြိုးပမ်းနေချိန်မှာပဲတအောင်မန်တုံဘက်မှာတအောင်တက်နဲ့မြန်မာတက်တို့ကြားဒီကနေ့ရင်ဆိုင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့ရှမ်းပြည်ဘက်မှာလည်းရှမ်းပြည်တောင်ပိုင်းတက်တွေနဲ့မြန်မာတက်တွေအပြန်အလှန်စစ်ပြင်းစင်ထားစေဖြစ်လို့စစ်ရေးတင်းမာစေဖြစ်နေပါတယ်။ပြည်တွင်းငြိမ်းချမ်းရေးရဖို့ကြိုးပမ်းနေချင်းတစ်ဖက်ကလည်းအပြစ်ရစာချုပ်ချုပ်ဆိုရေးမလိုလားတာကြောင့်ဒီလိုစစ်ရေးတင်းမာတာမှုတွေဖြစ်နိုင်သလားဆိုတဲ့သုံးသပ်မှုတွေရှိပါတယ်။တိုင်းရင်းသားတွေကတွေကစစ်ရေးနောက်ဆုံးအနေထားအောင်မဆုမုံကတင်ဆက်ထားပါတယ်ရှင်။
ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ19ရက်နေ့မှာတအောင်းဒေသတပ်မဟာ3နယ်မြေမန်တုံမြို့နယ်ထဲမှာတအောင်းတပ်မတော်တပ်ရင်းနဲ့မြမတပ်မတော်တပ်ရင်းနှစ်ရင်းတို့ရင်ဆိုင်တိုက်ပွဲအပြင်းထန်ဖြစ်ခဲ့တယ်လို့တအောင်းတပ်မတော်ကဗိုလ်ကြီးတာပန်လှကပြောပါတယ
်ဒီကနေ့ဖြစ်ပွားတဲ့အနေအထားကတော့ဒီရှမ်းပြည်နယ်မြောက်ပိုင်းလာရှိုးခရိုင်မလို့ဘလောင်ကူပါချွန်းရဒေသထဲကမြို့တစ်မြို့ဖြစ်တဲ့မန်တုံမြို့ပေါ့တပ်ပန်ဆိုတဲ့ရွာနာလေးမှာပေါ့ဆိုရတပ်မတော်ဘက်ကကနေတော့ဒီစစ်ကြောင်းနှစ်ကြောင်းနဲ့ချစ်တက်လာပြီးတော့ကျွန်တော်တအောင်းတပ်မတော်တပ်ရင်း865ကိုဖိတ်ဆိုပြီးတော့တက်ခိုင်းတဲ့အနေအထားမျိုးရှိတယ်။စကြောင်းအကြောင်းကတော့တကြောင်းကဒီကျွန်တော်နဲ့မတူဘောရုံးဘက်ကနေပြီးတော့လာပြီးတော့နောက်တကြောင်းကတော့ဒီမန်တုံဘက်ကနေပြီးတော့တက်လာတဲ့စကြောင်းတက်တဲ့။ဒီနေ့လေ17နိုင်ကြီးခွဲ17နိုင်20လောက်ကနေစပြီးတော့ဒီ2နိုင်ကျော်ဒီဖြစ်သွားခဲ့တယ်ပေါ့
။ပြည်တွင်းငြိမ်းချမ်းရေးရစေဖို့တနင်္ဂနွေလုံးအပြည့်ရဲ့စာချုပ်ချုပ်ဆိုနိုင်ရေးကြိုးပမ်းနေကြချိန်မှာအခုလိုမြမတက်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားတိုက်ပွဲတွေဖြစ်နေရတာဟာအပြည့်ရဲ့စာချုပ်ချုပ်ဆိုနိုင်ရေးတက်ဖက်ကနေမလိုလားတဲ့သဘောပြသနေတယ်လို့ဖြစ်တယ်လို့လည်းသုံးသပ်ပါတယ်။
ကျွန်တော်တနင်္ဂနွေပြခဲ့ရစီစုစုံနဲ့ဘုတ်တယ်ဗျာတိုင်းသားကောင်းဆောင်နေပဲအစိုးရအပေပမောနဲ့စူးစမ်းနေတိုင်းရှိတယ်လူမျိုးစူးစမ်းနေတဲ့အချိန်ကာလမျိုးမှာဒီတပ်ပွဲတွေကဆက်လက်ပြီးတော့ပြင်းထန်နေမယ်ဆက်လက်ပြီးတော့ရှိနေတယ်တပ်ပွဲတွေကရောက်ကြမသွားဘူးဆိုတဲ့အချိန်တွေကတော့ဒါကျွန်တော်တို့တိုင်းသားအကုန်လုံးတို့ရောကျွန်တော်အမြဲတမ်းတမ်းတရရှိပါတယ်ဒီတနင်္ဂနွေပြခဲ့ရစာချုပ်ကအစိုးရဘက်ကလုပ်ပြီးတော့တပ်မတော်ဘက်ကအနာမပါဘူးလားမလို့ရှင်ဘူးလားသူတို့ဘက်ကဒီ NCA စာချုပ်ကသူတို့ဝါကိုဆောင်ပြူဘူးလားသတင်းကျွန်တော်ကအများကြီးတန်ဖိုးရရှိပါတယ
်ပြီးခဲ့တဲ့သတင်းပတ်ကနေစလို့ရှမ်းပြည်နယ်ထဲမှာမြမဆိုးရစစ်တပ်နဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်တို့ကြားတိုက်ပွဲတွေကပြင်းထန်ခဲ့ပါတယ်အခုချိန်အထိလည်းမြမတပ်ဖက်ကစစ်အင်အားတွေထပ်တိုးချဲ့ထားပြီးစစ်ရေးကတင်းမနေစေဖြစ်တယ်လို့ RCSS SSA တောင်ပိုင်းတပ်ကဒုတိယဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ
်ဒေသအတွင်းမှာထိုးစစ်ဆင်မှုဝင်လာတဲ့တပ်မတော်တွေကတော့ပြန်မြုပ်ဆိုင်တာတော့မရှိသေးဘူးပေါ့နော်အခုချိန်ဒီကျွန်တော်နေပြည်တော်မှာရှိနေတော့မှာပဲရှေ့လေပိုင်းတိုင်းစစ်ထဏဆိုပေါ့နော်ဒီခိုလံမြို့နယ်ဘွဲကလက်အောက်တက်တွေပါပြည်သူတွေကတော့တော်တော်ထိတ်တန့်ကြတာပေါ့နော်အတက်မတော်ဘက်ကရဟတ်ရင်လေးစီးနဲ့တိုက်လေရင်လေးစီးအဲကျွန်တော်တို့တပ်ဖွဲ့တွေကိုဝင်ဟန်းနေအပတ်တော့ရှာတယ်ပြီးတော့တိုက်ပွဲဖြစ်တဲ့နေရာတွေမှာဘုံကျဲရာတွေရှိတာပေါ့နော်အဲကြောင့်မလို့ဒေတာခံနေတာတော့ထိတ်လန့်မှုရှိလေဒီကြားထဲမှာလည်းအချိန်နဲ့ပြန်ပြီးတော့မငြိမ်သက်မှလည်းသူတို့အဆိုးရိမ်မှုရှိတာပေါ့
ဒီလိုတိုက်ပွဲတွေဖြစ်ပွားနေပေမဲ့လို့ RCSS SSA တောင်ပိုင်းဘက်ကတနင်္ဂနွေလုံးအပြည့်ရဲ့စာချုပ်ချုပ်ဆိုနိုင်ရေးနဲ့လက်မှတ်ရေးထိုးရေးကိစ္စတွေမှာသဘောထားမပြောင်းပါဘူးလို့လည်း RCSS ရဲ့ညီညာရေးဖော်ဆောင်ရေးကော်မတီဝင်တဦးလည်းဖြစ်တဲ့ဒုတိယဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ်
ကျွန်တော်တို့ကတော့ NCA ပေါ်မှာထားတဲ့သဘောထားတော့ကျွန်တော်တို့မပြောင်းလဲပါဘူးပေါ့နော်လက်မှတ်ရေးထိုးဖို့အစဉ်အမြဲဖြစ်ကြောင်းလည်းကျွန်တော်ထုတ်ပြန်ကြေညာထားပါတယ်ဒါပေမဲ့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကို UPWC ကတော့အစိုးရကအလုံးဝိုင်းပြီးတော့ပြန်ပြီးတော့ဖြည့်ရှင်းပေးဖို့ပေါ့နော်ဆက်လက်တိုက်ပွဲတွေမဖြစ်အောင်လှုပ်ဆောင်ပြီးတော့ငင်းချမ်းရေးခေါ်ဆောင်တဲ့နေရာကိုပုံပြီးထောက်ပံ့ပြုမှာပေါ့နော
်ရွေးကောက်ပွဲမကျင်းပခင်နဲ့ကျင်းပတော့မယ့်ကာလအချိန်အတွင်းတိုင်းရင်းသားနယ်မြေတွေထဲမှာတည်ငြိမ်အေးချမ်းမှုရှိဖို့ကအစိုးရတပ်ဖက်ကနေထိုးစစ်တွေကိုရပ်တန့်ပေးဖို့လိုတယ်လို့လည်းတိုင်းရင်းသားတွေဘက်ကပြောပါတယ်ဒီရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေဟာမကြာခဏဖြစ်ပွားနေတာကြောင့် RCSS SSA တောင်ပိုင်းဘက်ကသူတို့ထိန်းချုပ်နယ်မြေတွေထဲမှာရွေးကောက်ပွဲဆိုင်ရာမဲဆွယ်စည်းရုံးရေးလုပ်ငန်းတွေကိုလုံခြုံစိတ်ချရတဲ့အချိန်အထိယာယီရပ်ဆိုင်ထားဖို့ကိုလည်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
မဆုမုံပြောပြသွားတာပါအခုတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းဆောင်ပါအောင်နားဆင်ရပါပါမဲပေးမဲ့သူစီရင်ကိုပြည်သူတွေကလိုက်လံစစ်ဆေးနေပြီးအမပြင်းစင်ဖို့ကိစ္စကိုရွေးကောက်ပွဲကော်မရှင်ကအဓိကတာဝန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့နိုင်ငံရေးပါတီကောင်ဆောင်တွေကတုံ့တက်ပါတယ်။တချို့မြို့နယ်တွေထဲမှာမဲစီရင်တွားရောက်ကြည့်ရှုစစ်ဆေးဖို့တောင်ဒေသခံပြည်သူတွေအကြအခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်။ကိုညံဝင်းအောင်ကစုစည်းတင်ဆက်ထားပါတယ်ရှင်။
မဲစင်းအမှန်ရလို့ရဆိုရင်ပြည်သူလူထုအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က VOA နဲ့ဆက်သွယ်မေးမြန်းစဉ်မှာမနေ့ကပြောကြားခဲ့တာပါအခုအချိန်အထိ30ရာခိုင်နှုန်းလောက်သောမဲစင်းကိုပြင်ဆင်နိုင်ပေမဲ့ကျန်တဲ့80ရာခိုင်နှုန်းသောမဲစင်းတွေကတော့မှန်မမှန်ဆိုတာရွေးကောက်ပွဲကော်မရှင်ကအာမခံချက်မပေးနိုင်သေးပါဘူးပြည်သူတွေကိုကိုယ်တိုင်မဲစင်းသွားစစ်ပြီးအမှားပြင်ဆင်ကြပါလို့တိုက်တွန်းမဲ့အစားရွေးကောက်ပွဲကော်မရှင်ကသာအမှားနည်းအောင်လှုပ်ဆောင်သင့်တယ်လို့SNLD ပါတီကတိုက်တွန်းလိုက်ပါတယ် SNLD ပါတီအထွေထွေအတွင်းမူဆိုင်းညွန့်လင်ပြောတာက
ဒီကောက်ပွဲမင်းစင်းနဲ့ပတ်သက်ပေါ့ဗျာလူလူကိုအများကြီးတောင်းအောင်ပြရလို့ရှိရဗျာလူလူကလာကြည့်မှာပဲကုကိစ္စကိုလာကြည့်မှာပဲပါတယ်မပါတယ်ကွန်ပလိန်လုပ်နိုင်နေစရဲအဲ့လိုပြောရရှိရရန်ကုန်မြို့လိုမျိုးမန္တလေးလိုမျိုးပေါ့ဗျာအဲ့လိုတက်လိုက်တော့ဟုတ်တုတ်တုတ်ပဲဗျာအဲ့ဒီကျွန်တော်ခုနေမှာကြတော့ဒီမင်းစင်းလာကြည့်ဖို့ဆိုတော့နံပါတ်တုံးမယ်လျှောက်ရတာဗျာဘူးလူကြီးလည်းဖြစ်တယ်ဗျာလာတဲ့ခါကျလည်းကို့နံပါတ်ကိုပမာစာမဖတ်တော့ဘူးကြာအဲ့လိုလူလူကသူ့မဲခြင်းကိုသူတောင်းအောင်ကြံပြီးဖို့ဆိုတော့အမှန်မှပဲဖြစ်ခဲ့ဖြစ်တယ်။မှန်ကျွန်တော်သိစေချင်တာဒီကိစ္စအားလုံးကမာယွန်းမှုအ ਨੇ ဆုံးဖြစ်အောင်ဒါကွန်ရှင်တောင်းရေးလုပ်စီချင်တယ်။ကွန်ရှင်နိုင်ငံတော်ပတ်ခံနဲ့လုပ်နေတာပါဗျာ။ဒီလိုလုပ်ဖို့လည်းသိနေလို့ကျွန်တော်ထင်တယ်
။မြန်မာနိုင်ငံမှာကျင်းပခဲ့မှုတဲ့အရင်ကရွေးကောက်ပွဲတွေမှာပြည်သူတွေကိုယ်တိုင်အခုလိုမဲစင်းလိုက်စစ်ပြီးအမှားပြင်ဆင်ဖို့ကိုယ်တိုင်လှုပ်ဆောင်ရတာမျိုးမရှိခဲ့ပါဘူး။မဲစင်းမှားရွေးတဲ့ကိစ္စအပါအဝင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ဥပဒေတွေကိုအာဏာပိုင်ဒီဘက်ကအတိအကျလိုက်နာမှုရှိမှသာ2015ရွေးကောက်ပွဲဟာတရားမျှတတဲ့ရွေးကောက်ပွဲလို့ခေါ်နိုင်မှာဖြစ်ကြောင်းမွန်အမျိုးသားပါတီရဲ့အထွေထွေအတွင်းမှူးနိုင်လည်ရီတမကပြောပါတယ
်ဒီလည်းဆိုရတဲ့ပြောကွန်ပျူတာထုတ်ပြန်ထားတဲ့ဥပဒေနဲ့လူဥပဒေအရဆက်ဆံရသူတွေအားလုံးကဒီဥပဒေကိုဘလောက်လေးစားလိုက်တာမယ်ဆိုတဲ့အပေါ်မှာကရုပ်ောက်ပွဲကတရားမျှတအမှုရှိဆိုတာကိုအုံတက်ရမှာပဲအဲ့တော့ဒီရုပ်ောက်ပွဲရက်လက်ကိုပြင်းလင်းမြင်တာအောင်ဆေဟပ်ပြနိုင်ဖို့ကဒါကအထူးတက်ကြရတယ်အဲ့ဒီပြင်းလင်းမြင်တာရှိရှိတဲ့ရက်လက်မျိုးဆိုရင်တော့ပြတတ်တဲ့ရုပ်ောက်ပွဲလို့ယူဆလို့ရမယ
်ဒါပေမဲ့လည်းနိုင်ငံရေးပါတီတွေနဲ့ပြည်သူတွေမှာရွေးချယ်စရာအခွင့်အလမ်းနည်းတာကြောင့်နိုင်ငံသားတိုင်းရတဲ့အခွင့်အရေးအတွက်ပြည်သူတွေကိုယ်တိုင်မဲစင်းစစ်ရမှာဖြစ်တယ်လို့ရခိုင်အမျိုးသားပါတီဘိုးကော်မတီဝင်ဦးစော်အေးမောင်ကတိုက်တွန်းလိုက်ပါတယ်
။ဖွဲ့စည်းပုံခြေခံဥပဒေနိုင်ငံသားများရဲ့အခွင့်အရေးဟာ28နှစ်ကျော်တဲ့ရွေးကောက်ပွဲကော်မရှင်ဥပဒေအရမဲပေး권ရှိသောသူများဟာဘယ်နေရာဘယ်အရဒေသမှာပဲနေနေကျူးကျော်လိုပဲနေနေအမိုက်ပုံမှာပဲနေနေလမ်းမေးမှာပဲနေနေသူ့ရဲ့ rights က rights ပါပဲ။သူမဲပေး권အခွင့်အရေးအခွင့်အရေးပါပဲ။အဲဒါကြောင့်မဲပေးခွင့်ရဖို့တက်ကအဲ့ဒီမဲပေးခွင့်ရှိတဲ့ပြည်သူတွေကကျမမဲစင်းမှမပါဘူးကျွန်တော်မဲစင်းမှမပါပါဘူးလို့ပုံစံသုံးနဲ့တင်ပြဖို့ပြည်သူတိုင်းမှာတာဝန်ရှိပါတယ
်မဲစင်းအမားတွေကိုစက်တင်ဘာလ28ရက်နောက်ဆုံးထားလာရောက်ပြင်ဆင်ကြဖို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ခင်ဗျာ
ကိုငယ်ဝင်းအောင်ပြောပြသွားတာပါရှင် VOA ကနေစနေနေ့ညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုမြမွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်နားဆင်ရအောင်ပါကိုသားညွန့်ဦးကကူညီတင်ဆက်ထားပါတယ်ရှင
် Internet browser တွေတစ်ခုနဲ့တစ်ခုအပြိုင်ဆိုင်ဖြစ်နေတဲ့သတင်းတွေခုတလောကြားနေရတယ်မလားကိုသားညွန့်ဦးရေ
Chrome browser အသစ်သတင်းလား Edge browser အသစ်သတင်းလားဗျ
နှစ်ခုလုံးပဲ Microsoft ရဲ့ Windows Operating System 10နဲ့တွဲပြီးတော့ပါလာတဲ့ Edge browser ကGoogle ရဲ့ Chrome browser ကိုရော Mozilla Firefox browser ကိုပါ download လုပ်မှာကိုအားမပေးဘူးဆိုပြီးတော့ဝေဖန်စရာဖြစ်နေတာလေ
။ ဒီ Microsoft ရဲ့ Bing search engine ကိုသုံးပြီးတော့တခြား browser တွေကိုရှာလို့ရှိရင်သူ့ရဲ့ Edge browser ကို download လုပ်ဖို့ကိုပဲညှိုးနေတဲ့ကိစ္စကိုပြောတာမလား။ စောင်းမတော်များများမှာတော့တွေ့ပါရဲ့ဗျ
။တွေ့မှာပေါ့ Microsoft ရဲ့ Edge browser ပေါ်ကနေပြီးတော့ Bing ကိုသုံးပြီးတော့ Chrome နဲ့ Firefox တွေကိုရှာလို့ရှိရင်အဖြေတွေပြတဲ့စာမျက်နှာအပေါ်ဆုံးမှာအမဲရောင်အတန်းနဲ့ Microsoft အနေနဲ့ Edge ကိုသုံးဖို့ကိုပဲအကြံပေးချင်ပါတယ်ဆိုတာကိုပေါ်လာတယ်။နောက်ပြီးတော့ဘေးနားမှာလည်းအသေးစိတ်သိချင်လို့ရှိရင်နှိပ်ပါဆိုပြီးတော့ Landmore ဆိုတဲ့ link တစ်ခုချိတ်ပေးထားပါသေးတယ်။အဲ့ဒီ link ကိုနှိပ်လိုက်လို့ရှိရင်ဘယ်ရောက်သွားလဲဆိုတော့ဒီ Edge browser အကြောင်းဖော်ပြတဲ့ website စာမျက်နှာစီကိုရောက်သွားရော
။တကယ်တော့နည်းပညာကုမ္ပဏီတွေကသူတို့ထွင်ထားတဲ့ internet browser တွေကိုပဲအားပေးဖို့ကြော်ညာတာမဆန်းပါဘူးလို့ The Verge online သတင်း website မှာရေးပါတယ်။ဒါပေမဲ့လို့ Google ကဈေးကွက်ထဲမှာအခြားကုမ္ပဏီတွေနဲ့မရှင်နိုင်အောင်လုပ်နေပါတယ်လို့ပြောကြတဲ့ထဲမှာပါနေတဲ့ Microsoft ကအခုလိုလုပ်တာကတော့စိတ်ဝင်စားစရာပဲလို့ဆိုထားပါတယ
် Microsoft ရဲ့ Windows 10သုံးနေကြတဲ့သူတွေအတွက်ကို Firefox browser ကို default browser အနေနဲ့ထားဖို့ခက်ခဲအောင်လို့ Microsoft ကလှုပ်ထားတယ်လို့လည်းဒီ Mozilla ရဲ့ CEO က Microsoft ကုမ္ပဏီကိုဆွဆွဲထားသေးတယ်ရှင့်
မ Microsoft ကုမ္ပဏီကတော့ Windows 10မှာပါတဲ့ feature တွေနဲ့လုံဆောင်ချက်တွေကိုအကောင်းဆုံးဖြစ်အောင်လို့ Edge browser နဲ့အန်ကိုက်ပြီးတော့လုပ်ထားတာမဟုတ်လို့ Edge browser ကသာအသင့်တော်ဆုံးဖြစ်တယ်ဆိုတာကိုလူတွေလွယ်လွယ်နဲ့မြန်မြန်သိအောင်သိပေးရတာဖြစ်ပါလေလို့ပြောခဲ့ရသူက The Watch Online website ကိုတုံ့ပြန်နေတဲ့အဲဒီဆောင်းပါးထဲမှာပဲကိုကဖော်ပြထားတယ်နောက်ဒီ Windows 10သုံးတဲ့သူတွေအနေနဲ့လဲ browser နဲ့ search engine ကိုကြိုက်တာယူ default လုပ်လို့ရပါတယ်လို့တော့ပြောထားတာပဲဗျ
ဒီမှာပြောချင်တာတစ်ချက်ကအဲ့ဒီ Bing search engine ကိုသုံးပြီးတော့မှ Chrome နဲ့ Firefox browser တွေကိုရှာလို့ရှိရင်အဖြေတွေပြတဲ့စာမျက်နှာမှာဒီအပေါ်ဆုံးမှာအမဲရောင်အတန်းနဲ့ Edge ကိုသုံးဖို့အကြံပေးချက်ပေါ်လာတယ်လို့ပြောတာအမေရိကကအများဆုံးဆိုတော့တခြားနိုင်ငံတွေကသူတွေရောအဲ့လိုမျိုးဖြစ်လားဆိုတာမသေးခွဲဘူးရှင်နောက်ရှာတဲ့အခါမှာလဲဒီပထမဆုံးတစ်ခေါက်ရှာတဲ့အခေါက်မှာပဲအဲ့လိုမျိုးအမဲတမ်းပေါ်လာပြီးတော့အကြံပေးထားတာလို့စမ်းကြည့်ကြသူတော်တော်များများကတော့ပြောပါတယ
်။ Opera browser ကိုရှာရင်လည်းမဖြစ်ဘူးတဲ့။ Internet web browser တွေအကြောင်းပြောနေလို့ကမ္ဘာမှာဘယ် browser ကလူသုံးအများဆုံးလဲသိလာမှဆွမြန်ပေါ့
။လက်ရှိမှာတော့ Google Chrome browser ကိုလူသုံးအများဆုံးပဲရှင်။ web browser တွေတစ်ခုနဲ့တစ်ခုကအမြဲတမ်းအပြိုင်ဆိုင်ဖြစ်နေတော့ IT နဲ့ပတ်သက်တဲ့စစ်တမ်းတော်တော်များများကလည်းနှစ်တိုင်းကိုဘယ် browser ကိုလူသုံးများလဲဆိုတာစီးရင်ပြုစုကြရတယ်လေ။2008လောက်တုန်းကဆိုလို့ရှိရင်တော့ဒီ Microsoft ရဲ့ Internet Explorer ကပြိုင်သူမရှိတစ်ကမ္ဘာလုံးမှာသုံးနေသူအများဆုံးပဲအခု2015မှာတော့ Chrome ကိုသုံးနေကြတဲ့သူကကမ္ဘာမှာအများဆုံးဖြစ်သွားပြီအဲ့ဒါတော့ဒီ Android Phone အသုံးများကြတာနဲ့လည်းဆိုင်မယ်ထင်တယ်မြန်မာနိုင်ငံမှာတော့ Firefox Browser အများဆုံးသုံးနေကြတဲ့ကိုသားညုံရဲ့
တကယ်တော့ဒီကမ္ဘာလုံးက Internet သုံးနေကြသူတွေ Website ဆိုင်မလာတွေကြီးဖို့အတွက်အဓိကသုံးကြတဲ့ Browser က၄ခုပဲရှိတာ Chrome ရဲ့ Internet Explorer ရဲ့Firefox ရဲ့ Opera ဆိုတဲ့ browser ရဲ့လေးမျိုးပဲဗျ
။ Opera ဆိုတာကအခုမြန်မာပြည်မှာသုံးနေကြတဲ့ဒီ Telenor Telecom Company ရဲ့1994တုန်းကအစမ်း project တစ်ခုအနေနဲ့စခဲ့တဲ့ဟာ။နောက်တော့ Opera software လို့ company တသက်ခွဲပြီးတော့အခုလိုမျိုး web browser တွေကိုလုပ်တာပါ။သူကတော့အဓိက browser လေးမျိုးထဲမှာသုံးတဲ့သူအနည်းဆုံးပါပဲ
။လက်ရှိအသုံးများဆုံး Chrome ရဲ့300ပိုမြန်တယ်ဆိုတဲ့ Chrome 45ကတော့အရင် Chrome 43ထက်တော်တော်လေးပိုကောင်းတယ်လို့ပြောနေကြတယ်ဗျ။အရင် Chrome မှာဟောင်းနှုံးက website တစ်ခုခုကိုဝင်ကြည့်မယ်ဆိုလို့ရှိရင်နှေးလွန်းလို့တစ်ခါတခါဆိုရင် internet ဆိုင်မနာတစ်ခုလုံးအပြည့်ပေါ်မလာလို့တော်တော်လေးဝေဖန်ခံရတာမလားအခုအစ်စ်မှာတော့ပိုလဲမြန်သွားတယ် memory ကိုလည်းတိတ်မတော့ဘူး smartphone တို့ laptop တို့နဲ့သုံးတဲ့သူတွေအတွက်ဆိုရင်လည်း battery တိတ်မကုန်ဘူးလို့ Google ကတော့ဆိုတာပဲဗျ
Business Insider ဆိုတဲ့သတင်း website ပေါ်ကစောင်းပါတယ်မှာတော့အဲ့လိုမျိုး Google ကပြောထားပေမဲ့တကယ်သုံးကြည့်တော့ပြောထားသလိုမှန်ခြင်းမှမှန်မှာပါတဲ့UK ထုတ် Telegraph သတင်းစာစောင်းပါမှာတော့စောင်းပါရှင်ကကိုယ်တိုင်ဆန်းပြီးတော့မှ Chrome 43နဲ့ Chrome 45ကိုနှိုင်းရှင်ပြီးတော့ပြပါရဲအဟောင်းတော့ memory သိပ်စားတော့ website တွေထဲကိုဝင်ကြည့်ပြီဆိုလို့ရှိရင်မြန်မြန်ပွင့်မလာဘူးနောက်အပေါ်အောက် scroll လုပ်ပြီးတော့ရွှေ့မရတာမျိုးတွေလည်းရှိပေမဲ့အခုအစ်စ် Chrome 45မှာကျတော့အဲ့လိုမဖြစ်တော့ဘူးတဲ့နောက်အစ်စ်မှာထူးတာကဖွင့်ထားတဲ့ web page internet ဆိုင်မျက်နှာပေါ်မှာကိုကတခုခုလုံးမနေဘူးဆိုလို့ရှိရင် Chrome ကမလိုတော့တဲ့ file အဟောင်းတွေကိုအလိုလိုဖြတ်ပစ်ပေးပြီးတော့ memory ကိုရှင်းပေးနေတယ်တဲ့
Google ရဲ့အပြောအရဆိုရင်တော့ Gmail ဖွင့်ထားတဲ့ internet ဆိုင်မျက်နှာမျိုးဆိုလို့ရှိရင်အဲ့ဒီဆိုင်မျက်နှာအတွက်သုံးနေရတဲ့ RAM memory ကို၄ပုံတစ်ပုံနီးပါးအထိရှင်းပေးနိုင်တယ်လို့ဆိုတာပဲနောက်ပြီးတော့ဒီ battery တိတ်မကုန်အောင်လဲဖွင့်တဲ့ internet ဆိုင်မျက်နှာပေါ်မှာ flash နဲ့ပေါ်ပြတာမျိုးကိုအလိုလိုပေါ်မလာအောင်လုပ်ထားပေးတယ်တချို့ website တွေမှာဆိုလို့ရှိရင်ကိုသိကျင်တဲ့အကြောင်းချက်တွေနဲ့မဆိုင်မင်းနဲ့ဘေးမှာတက်တက်ဒီ flash player နဲ့အလူလူပေါ်လာတာမျိုးတွေရှိတယ်မဟုတ်လားမဆွေမမွေရဲ့အဲ့ဒါမျိုးတွေကိုအခုကိုကသွား click လုပ်တော့မှပေါ်တော့မှာဗ
ျ Chrome browser ရဲ့အဓိကပြင်ဆင်မှုကြီးလို့ပြောနေလို့ကိုယ်တိုင်စမ်းသုံးကြည့်ပြီးတော့မှ Google ကြော်ညာထားသလိုဟုတ်သလားဆိုတာဆုံးဖြတ်ပါလို့ IT ကျွမ်းကျင်တဲ့သူတွေကတော့တိုက်တွန်းတယ်ကိုသားညုံရဲ့အဲ့လိုပဲဒီ Microsoft ရဲ့ Edge browser ကလည်းအရင်တုန်းက Internet Explorer လိုမျိုးမဟုတ်တော့ဘူးတော်တော်ကိုပိုကောင်းသွားတယ်လို့ပြောနေကြတယ်မလားအဲ့ဒါကိုလေကိုယ်တိုင်သုံးကြည့်ပြီးတော့မှကို့အတွက်အဆင်ပြေတာ Chrome လား Edge လား Firefox လားဆိုတာဆုံးဖြတ်ပါလို့အကြံပေးကြပါရရှင
်။မဆုမြတ်မွန်တဲ့စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရပါ။အခုတော့မတူတာလေးအစီအစဉ်လဲပါ။ရွေးကောက်ပွဲမှာပါတီကိုဦးစားပေးရွေးချယ်တင်သလား။ကိုစလဲလောင်းကိုဦးစားပေးရွေးချယ်တင်သလားဆိုတဲ့မတူတဲ့အမြင်တွေကို Golden Lex Media ကမောင်ညိုညိုလွင်ရဲ့မတူတာလေးအစီအစဉ်မှာသိရမှာပါရှင်
။မင်္ဂလာပါရှင်။လာမယ့်နိုဝင်ဘာလ10ရက်နေ့ကြာလို့ရှိရင်မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲယူကျင်းပတော့မှာဖြစ်ပါတယ်။အဲ့ဒီကြရင်မင်းဆန္ဒရှင်ပြည်သူတွေအနေနဲ့ဘယ်လိုကိုစလဲလောင်းတွေကိုရွေးချယ်မဲထည့်မလဲဆိုတဲ့သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်
။ပုံလေးလုံးတွေတက်လာတယ်။လက်ရှိဆိုတာကနောက်မှလည်း
မြန်မာပြည်သူတွေမဲဆန္ဒပေးကြရမယ်။အတီးပြုတ်ထားတဲ့လွှတ်တော်ကိုစလဲလောင်းတွေရဲ့အမည်စင်းတွေကို
တက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့စီစဉ်မှုတွေပြုလုပ်ပြီးတဲ့နောက်စက်တင်ဘာလ၄ရက်နေ့ကပဲမြန်မာပြည်အနှံ့မှာရှိတဲ့တိုင်းဒေသကြီးပြည်နယ်ခရိုင်မြို့နယ်ရပ်ကွက်နဲ့ကျေးရွာအုပ်စုကော်မရှင်အဖွဲ့ခွဲရုံးတွေမှာစတင်ကြေညာလိုက်ပြီးဖြစ်ပါတယ်2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးမှာပါဝင်ရှင်ပြိုင်မှုအတွေ့နိုင်ငံရေးပါတီ63ပါတီဟာရွေးကောက်ပွဲကော်မရှင်ကို2013ခုနှစ်ဒီဇင်ဘာလကလေးကမှတ်ပုံတင်သွင်းခဲ့တာလည်းဖြစ်ပါတယ်။အခုလိုပါတီစုံအထွေထွေရွေးကောက်ပွဲကြီးအတွေ့ပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီအသီးသီးရနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းအမည်စင်းတွေထွက်လာပြီးတဲ့နောက်အရွေးခံကြရမယ့်ကိုယ်စားလှယ်လောင်းတွေနဲ့သက်ဆိုင်ရာပါတီတွေကလည်းမဲဆွယ်စည်းရုံးမှုတွေကိုပြုလုပ်ကြပြီးဖြစ်ပါတယ်ပြည်သူလွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးလွတ်တော်စတဲ့လွတ်တော်အသီးသီးအတွေ့ပြည်သူကိုစားပြုကိုယ်စားလှယ်လောင်းကိုမဲဆန္ဒပြုကြမယ်ပြည်သူတချို့ရဲ့ဆန္ဒကတော့ဒီလိုပါ
ကျွန်တော်တို့အနေနဲ့ကတော့အသက်ရွယ်လည်းကြီးလာပြီ။ဆန်အပေါင်းလည်းများနေပြီဆိုတော့တိတ်တော့မပြောဘူး။အရှင်းဆုံးပြောရရင်တော့နောက်ပြက်မဲ့အစိုးရကပေါင်းသောအစိုးရဖြစ်ပါသေးလို့ပဲသိကောင်းလို့အဲ့ဒါကိုလည်းဘုရုအနေနဲ့ဘူပညာနဲ့သုံးဖြတ်ပြီးတော့ကိုတင့်တော်မယ်လို့ယုံကြည်စိတ်ချရတဲ့ပုဂ္ဂိုလ်ရဲ့ပေးမှာ
။ညီမနေနေဆိုတော့ဒီညီမတို့ဒေတာပေါ့နော်ဒေတာတကယ်အကျိုးပြုနိုင်တယ်တကယ်ဟိုတိုးတက်အောင်လုပ်ပေးနိုင်တယ်ကိုယ်စားလှယ်လောင်းမရွေးချယ်သွားပါဘာ
တော့ကျွန်တော်အရေးချင်းရှိမဲ့ကိုယ်စားလှယ်လောင်းတွေပဲဆိုတော့ကျွန်တော်ကတော့ဖောက်ခံပါပေါ့နော်အရေးချင်းရှိတဲ့လူတွေကတော့ဘယ်လိုပေါ့တော့နောက်ကြတော့ပညာရေးဘိုင်းနဲ့ပတ်သက်လို့ဘယ်လိုမျိုးကျွန်တော်တို့ဒီဥစ္စာယူနေတယ်သူတက်စီပြန်ပါတယ်ပေါ့နော်ဟုတ်ကဲ့ဒါပါပဲသိပါတယ်
ဒီလိုကြိုးတဲ့ဟိုစောင်းရမှာဆောင်ရနိုင်တဲ့ပုံပေါ်ပေါ့ဒီလိုမျိုးအပြေးမလို့ဆောင်ရတာပါလေ
အန်ဒီနေနဲ့အခုလာမဲ့ရွေးကောက်ပွဲမှာဆိုအန်ဒီတို့တိုင်းပြည်အတွက်ပေါ့နော်ကြောသားရင်သားမခွဲပဲနဲ့ဟိုကြိုးမစွန့်နဲ့ပါတီတွေကိုပဲမဲပေးခြင်းအန်ဒီနေလေအဲ့လိုအမတ်လောင်းမျိုးကိုပဲမဲပေးခြင
်းတကယ်တကယ်အလုတ်လုံမဲ့အပြောနဲ့အလုတ်နဲ့ညီမဲ့ကိုယ်စားလှယ်လောင်းကိုရွေးမှာပါအခုချိန်မှာတော့ဟာကိုယ်စားလှယ်လောင်းတွေကတော့ရွှေပေးမယ်ငွေပေးမယ်ချက်ချင်းတိုက်ဆောက်ပေးမယ်ပုံစံတွေရှိမယ်ပဲတကယ်တကယ်ယုံကြည်ရမယ်တကယ်အလုပ်လုပ်မယ်လူကိုပဲအကိုရာကိုပေးမယ်လို့ယုံကြည်ပါတယ်ပြည့်ပြည့်ပ
ါနိုင်ငံအတွက်အကျိုးပြုမယ်ကိုယ်စားလှယ်လောင်းတေချာပေါက်အကျိုးပြုမယ်မဲ့ထဲမပြုတဲ့လူမထဲဘူးရှင်းရှင်းလေးပဲဟုတ်တယ်မှာသူ့ရဲ့ရှင်းတာမရှိတော့ဘူ
ပါဝင်ရှင်ပြိုင်ကြမယ်ကိုစည်လေးလောင်းတွေအနေနဲ့ပြည်တော်စုမပြုတ်ွဲရေးတိုင်းသားစည်းလုံးညီညွတ်မှုမပြုတ်ွဲရေးအချုပ်ချာအာဏာတည်တံ့ခိုင်မြဲရေးကိုထိခိုက်စေတဲ့ပြည်လုံးမှုတွေအခြေခံဥပဒေနဲ့ဒီဇယ်ဥပဒေကိုမလိုက်နာတာတွေတပ်မတော်ပြုတ်ွဲရေးကိုဖြစ်ပေါ်ဖို့တပ်မတော်ရဲ့ဂုဏ်သိက္ခာထိခိုက်စေဖို့ဟောပြောရေးသားထုတ်ဝေတာတွေဘာသာရေးကိုနိုင်ငံရေးအတွက်အလွဲသုံးစားပြုလုပ်တာတွေငြိမ်းချမ်းစွာပညာသင်ကြားရေးကိုထိခိုက်ပျက်ပြားအောင်တွေးထုတ်လုံဆောရေးသားထုတ်ဝေတာတွေစတဲ့အချက်တွေပါတဲ့စီကံလိုက်နာဖို့အဓိကတားမြစ်ချက်၉ချက်ကိုကျူးလွန်မှုမရှိဘဲကိုယ့်ရဲ့မူဝါဒသဘောထားလုပ်ငန်းစဉ်တွေကိုအများပြည်သူတွေသိရှိနိုင်အောင်လက်ကမ်းစာဆောင်ရေးသားပုံနှိပ်ပြုလုပ်ရမယ့်အကြောင်းကိုတော့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပြောဆိုခဲ့ပါတယ်ရွေးကောက်ပွဲမှာမင်းစနိုင်ရှင်ပြည်သူတွေအနေနဲ့ပါတီကိုသဘောကျပေမဲ့ပါတီကိုစားပြုတဲ့ကိုယ်စားလှယ်ကိုသိပြီးသဘောမတွေ့တာကြောင့်မဲပေးရမှာဇဝေဇဝါဖြစ်နေတာနဲ့ကိုယ်စားလောင်းကိုသဘောကျပေမဲ့လည်းပါတီကိုသဘောမကျတာကြောင့်မဲပေးရမှာမတည်မချာဖြစ်နေတာတွေကတော့မတူတာလေးတွေလို့ပဲပြောရမှာပါဆင်းတော်ညညလေးမှာ
မယဉ်ညိုလွင်တင်ဆက်တဲ့မတူတာလေးတွေအစီအစဉ်နားဆင်ခဲ့ရပါဖြစ်ပါတယ် VOA ကနေစနေညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ရှင် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပြုစာတွေပေးပို့လို့ရတယ်သောရရှင်တွေနားဆင်လို့ရတဲ့သတင်းချင်းတွေတောင်းဆိုလို့ရဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0239938999လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာရချမ်းမာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်စနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအထိအစီအစဉ်ကိုတော့ line တို့မီတာ24 25 32နဲ့53တို့အပြင် line မီတာ190တို့ကပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကိုတိုင်းရင်ကိုတင်ဆက်မယ့်ကြားရိုက်လေး line အစီအစဉ်လက်ပါထုတ်လုပ်သူကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းဓာတ်ရိုက်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီရွက်ကောက်ပွဲအခါသမယဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ဓာတ်ရိုက်လီလိုက်အစီအစဉ်တွေကအများသောဖြစ်ရွက်ကောက်ပွဲနဲ့ဆက်စပ်တဲ့အစီအစဉ်တွေကိုကျွန်တော်ရွေးချယ်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒီသတင်းပတ်မှာတော့ကျွန်တော်ဒီမဲဆန္ဒရှင်စီးရင်ဒီဒုတိယကြိမ်ထုတ်ပြန်တာနဲ့တည်းရဲဆန်ဆန်ဖြစ်နေတဲ့အခါမလို့ဒီမဲဆန္ဒရှင်စီးရင်ကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်အခုဒုတိယကြိမ်ထုတ်ပြန်တဲ့မဲဆန္ဒရှင်စီးရင်မှာတချို့နေရာတွေမှာဆိုလို့ရှိရင်အမှားရင်ဟာပိုးပြီးတော့များလာတယ်ဆိုပြီးတော့ဝေဖန်တာတွေထွက်ပါတယ်ခင်ဗျာနောက်တစ်ခုကဒီအမှားရင်းတွေဟာအတော်များများရှိနေတုန်းဆိုပြီးတော့လည်းပြောနေပါတယ်ဒီကော်မရှင်ဘက်ကကိုယ်တိုင်ကလည်းလေဒီအမှန်ကန်နိုင်မှုဟာ30ရာခိုင်နှုန်းလောက်ပဲရှိနိုင်မယ်ဆိုပြီးတော့ပြောနေတော့ဝေဖန်တာတွေကလည်းအတော်များထွက်လာပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အခုလုံဒီမဲဆင်းမှားမှုကိစ္စတွေဟာဘာကြောင့်ဖြစ်တာလဲ capacity ဒီလုံနိုင်စွမ်းရည်ကြောင့်ဒီကော်မရှင်ရဲ့စွမ်းရည်ကြောင့်ဖြစ်တာလားဒါမှမဟုတ်လို့ရှင်တမင်သက်သက်ပဲဟိုလုံနေတာလားတန်တရားရှိရလူလည်းရှိနေခါကြောင့်ဒီဓာတ်နဲ့ပတ်သက်ပြီးတော့ကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်2ဦးကိုဖိတ်ခေါ်ထားပါတယ်2ဦးလုံးကတော့ဒီရွေးကောက်ပွဲစောင့်ကြည့်ရေးဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်ပထမတူကတော့မြန်မာ Institute for Democracy ကညွှန်ကြားမှု Director ဦးအောင်စိုးမင်းဖြစ်ပါတယ်နောက်ဒုတိယတူကတော့ Independent Volunteers ဒီလွတ်လပ်သောစစ်သားဝန်ထမ်းများအဖွဲ့က Coordinator ဖြစ်တဲ့ဥရွှေပါဖြစ်ပါတယ်ခင်ဗျဒီပုဂ္ဂိုလ်2ဦးလုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်ဥရွှေပါအရင်ဆုံးဖိတ်ခေါ်ကြပါလိမ့်ခင်ဗျာဥရွှေပါကြားပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ဥရွှေပါရေအခုဒီမဲဆင်းနေအမှားယွင်းနေဖြစ်နေတဲ့ကိစ္စပေါ့ပြောတော့တချို့နေရာတွေမှာပိုဆိုးတယ်လို့ပြောပါတယ်အဲ့တော့တစ်ခုလုံးချင်းနေနဲ့ခြုံကြည့်ရင်ပထမကြိမ်ထုတ်ပြန်တာနဲ့ဒုတိယကြိမ်ထုတ်ပြန်တာကအမှားယွင်းသက်တာလားပိုဆိုးတာလားဥရွှေပါဘယ်လိုများသုံးသပ်မိပါလဲ
ပထမကြိမ်မှားယွင်းမှုနဲ့ဒုတိယကြိမ်မှားယွင်းမှုကပုံစံလေးတော့နည်းနည်းကွဲတယ်ဗျ
ဟုတ်ကဲ့
ဒါမဲ့ကွဲတဲ့အထဲမှာအခုဒီကြိမ်ကျတော့ကွဲပုံစံအမှားယွင်းလေးရှိတယ်နောက်ပြီးတော့ရှာရဖွေရလည်းနည်းနည်းလေးကတ်သွားတဲ့အပိုင်းလေးတော့ရှိတယ်ဗျဆိုတော့အဲ့ဒါဆိုအဲ့ဒီကိုကြည့်လိုက်မယ်ဆိုတော့ပိုဆိုးသလိုပဲဖြစ်နေတယ
်ပုံစံကွဲတယ်ဆိုတာဘယ်လိုပုံစံကွဲတာလဲခင်ဗ
ျပုံစံကွဲတယ်ဆိုတာအရင်တော့မှားတဲ့အမှားယွင်းကတော့အမှန်နာမည်ကြီးမှားတယ်နောက်ပြီးတော့ဒီဒါပေမဲ့သူတို့ကအိမ်ထောင်စုတစ်ခုထဲမှာဆိုကုတ်တစ်ခုထဲမှာဆိုအစင်တိုင်းရှိနေကြတယ်ဒါမွေးသက်ကြီးတွေမှားနေတယ်နောက်ပြီးတော့ဒီဟိုဟာတွေပေါ့ဗျာဒီမှတ်ပုံနေနံပါတ်တွေမှားနေတယ်နော်အဲ့ဒီလိုမှားရင်အကအရင်တော့အဲ့ဒီဖြစ်ခဲ့တယ်ဒါပေမဲ့အခုချိန်ကျတော့အဲ့လိုမဟုတ်ဘဲနဲ့နေပြီးတော့ဒီအိမ်တော်စုတစုတွေကလူတွေကနေပြီးတော့အစင်လိုက်တယ်မဟုတ်ဘူးတော့ဟိုကွဲဒီကွဲကွဲနေတယ်ဒါပေမဲ့သူတို့ကတော့ကော်မရှင်ကကြီးညာခဲ့တော့ကတော့ဟိုဟာပေါ့ဗျာဒီအခေအစင်နဲ့စီမယ်လို့ပြောတယ်တကယ်တော့ကျတော့အခေအစင်နိုင်လည်းမစီတာဘူးဗျာမေးကြည့်လိုက်တော့သူတို့ကအိမ်နံပါတ်ခြံနံပါတ်နဲ့စီတယ်လို့ပြောတယ်ဆိုတော့အလွယ်လွယ်ချော်ရောဒီမှာရှာပြီးတော့နည်းနည်းလေးတော်တော်လေးကက်သွားတယ်ဆိုတော့အရင်ပုံစံနဲ့ကွဲလွဲသွားတော့အဓိကတော့မှားတာချင်းမှားတာချင်းတူတဲ့ချင်းမှာမှားပြီမဲ့ကိုယ့်နာမည်ကိုတော့ရှာရခက်ခဲသွားတယ်ဆိုတော့ပုံပြီးဆိုးသွားတယ်လို့သတ်မှတ်ကြအဲ့ဒီသဘောလေးဖြစ်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာတော့တို့ရော IT နီးစနစ်ကိုတုံးတယ်ဆိုပြီးတော့တို့အခေါ်ပေါ်ပြောပါတယ်ကျွန်တော်နားလေတော့ဒီ computerized server နဲ့တေးချာတို့လုတ်ခဲ့ပုံတော့ရပါတယ်ခင်ဗျ။အဲ့တော့ခုနကဦးရွှေပါပြောသွားသလိုအခက်အလိုက်စင်တယ်ဒါပေမဲ့တချို့နေရာတွေမဟုတ်ဘူးဆိုတာဘယ်လိုပုံစံမျိုးလဲခင်ဗျ။
အဲ့ကဲလေးစနေမိုးဆိုတာဒီလိုပါဗျဒီကျွန်တော်နည်းနည်းလေးအဲ့ဒါလေးကိုနည်းနည်းလေးရှင်းပြပေး
ဟုတ်ကဲ့ရှင်းပြပါဟုတ်ကဲ
့အဲ့ဒီမဲဆင်းဖြစ်ဖို့ဖြစ်ပလာတဲ့ပုံစံလေးကိုရှင်းပြခြင်းနဲ့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့လဲဆိုတော့ဒီလိုဗျအဒီမဲဆင်းနဲ့ပတ်သက်ပြီး new တွေနဲ့ပတ်သက်ပြီးတော့သူတို့ချပေးရတဲ့အစင်တိုင်းကိုဒီရက်ွက်တွေအားလုံးကနေပြီးတော့အဲ့ဒီမဲဆင်းတွေအားလုံးကိုပြီးသီးခြားခြားကိုသူတို့စုစုပြီးပြပေးလိုက်တယ်ဆိုတော့ကျွန်တော်သိထားတယ်ရက်ွက်တွေအားလုံးပေါ့လေဒါပေမဲ့အဲ့ဒီမဲဆင်းတွေအားလုံးကိုမြို့နယ်ရရှိတဲ့နေပြီးတော့သူတို့ရနေပြီးသက်ဆိုင်ရာကွန်ပျူတာတွေထဲမှာထည့်ထားခဲ့တယ်။အဲထည့်ထားပြီးတော့အဲ့ဒီမဲဆင်းကမှနေပြီးတော့အဲ့ဒီကမှနေပြီးတော့ဒီသူတို့ဒီ အပေါ်ရနေပြီးတော့ human charge လို့ပဲယူဆမှာလေအဲ့ဒီလို human charge ပေါ်မှာမူတည်ပြီးတော့နေပြီးတော့ဒီ software ဟာအဲ့ဒီဟိုဟာပညာရှင်နေနေတွဲပြီးတော့အဲ့ဒါတွေကိုထုတ်ပေးနေတဲ့သဘောပြောဆိုတော့ကျွန်တော်အတိအကျအဲ့ဒါတော့ဟိုဟာပေါ့လေ့လာဆုံးနိုင်တဲ့တွေ့ရှိထားရခင်ဗျာ
ဟုတ်ကဲ့ပါ
ဟိုဟာပေါ့အဓိကကဒီအောက်ခြေကနေပြီးတော့တင်မိဦးတွေနဲ့အညီတင်ပေးထားတဲ့မဲစင်းကိုဒီမြို့နယ်ကိုရောက်တဲ့ဒီမဲမှာအပေါ်ကနေပြီးရင်ညွှန်ကြားလာလို့ညွှန်ကြားချက်အရာဆိုပြီးတော့ကျွန်တော်ပထမကြိမ်မှာမေးခဲ့တယ်ဗောလေဒါကိုနေပြီးတော့အပေါ်ကညွှန်ကြားတာဒီတကောင်စင်းကိုပဲထုတ်ပေးပါစီညွှန်ကြားတယ်ဆိုတော့တကောင်စင်းကြီးပဲချထုတ်ပေးလိုက်တယ်အဲနီးဦးတွေတွေလွှဲသွားတယ်အဲ့ဒီလိုအခြေအနေမျိုးလေးတွေကလွှဲချုံမှုတွေပါလဲဆိုတော့မြို့နယ်ကိုရောက်တဲ့ချိန်ပိုင်းမှာကွန်ပျူတာထဲမှာထားတယ်ထားပြီးတော့အစောတော့ပြောတယ်ကျွန်တော်ဒီနီးပညာဟိုဟာပေါ့ဒီနီးပညာကိုကျောင်းရင်နဲ့နေပြီးတော့ software company ကနေပြီးတော့လိုးတိုးလိုးဆွဲထုတ်နေတာလေးတွေကိုကျွန်တော်ကတွေ့တာရတယ်ခင်ဗျာအားလေးတွေက
ဟုတ်ကဲ့ခင်ဗျာ
အဲ့ဒါလေးတွေကိုလိုးတိုးလိုးဆွဲဟုတ်ကဲ့ဟုတ်လို့လို့ဆွတ်တူတာလေးတွေကိုတွေ့ထားရတယ်ဆိုတာလေးတွေကိုကျွန်တော်တခုပြောပြမယ်လေ
ဟုတ်ကဲ့ပြောပြပါဦး
လို့ချင်းတဲ့ဟောပေါ့လို့ဒီလိုဗျာဒီလိုဒီမဲစင်းမထုတ်ခင်လေးပေါ့ဗျာเนาะဒီမဲစင်းကို17ရက်နေ့မှာထုတ်တယ်ဗျာเนาะဒါပေမဲ့အဲ့17ရက်နေ့မှာသူတို့ဒီ shit တော့ကျ17ရက်နေ့မှာနေပြီးတော့ရက်ွက်တွေကိုနေပြီးတော့မဲစင်းတစုံထုတ်ပေးခဲ့တယ်ခင်ဗျာဒါမဲစင်းတစုံထုတ်ပေးတဲ့အဲ့ဒီမဲစင်းမှာဘလို့မှားနေတယ်ဆိုတော့ဟိုဘက်ရက်ွက်ကလူဒီဘက်ရက်ွက်ရောက်ကျတိရတော့ခုပကရောက်ဒီအဲ့ဒီလောက်ဒီအလွယ်လွယ်ချော်ကြီးတဖြစ်တဲ့ဒီမဲမှာအဲ့ဒီရက်ကွက်ကနေပြီးတာဝန်ယူနေကော်မရှင်ကဒီအားကြီးတော့ထုတ်ပေးတော့ပြဿနာဖြစ်မယ်အဲ့ဒါကြောင့်နေပြီးတော့ဒါကိုပြန်ပြီးတော့လုတ်ပေးပါဆိုတဲ့ဒီမဲမှာနောက်အဲ့ဒါက7နှစ်လေးမှာပြန်ပြီးတန်းခွက်လိုက်တယ်7နှစ်နေကြတော့နောက်ထပ်လို့အခုလက်ရှိထုတ်ပေးတဲ့တစုံကျလာတယ်ဆိုတော့အဲ့ဒါကိုဘာနဲ့လုပ်နေလဲဆိုတော့အဲ့ဒီညွန့်နယ်ကော်မရှင်မှာနေပြီးတော့အထိုင်ချပြီးတော့နေပြီးတော့အဲ့ဒီ software ပညာရှင်နဲ့လုတ်နေတယ်ဆိုတော့ပေါ်လွင်နေတယ်ပေါ်လွင်လို့ကျွန်တော်လည်းလေ့လာဆုံးများတော့ဟုတ်တယ်လည်းသိကြနေရဖြစ်တယ်ဗျာ
ဟုတ်ကဲ့
အဲ့ message လို့အဲ့ဒီပုံစံမျိုးလုပ်နေရခင်ဗျာ
ဟုတ်ကဲ့ပါဥရှိပါဒီ live ပုံမှာခဏနေပြောပါအောင်ခင်ဗျာကျွန်တော်ကိုအောင်ဆုံးမင်းခေါ်ခြင်းပါလေဥအောင်ဆုံးမင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ကိုအောင်ဆုံးမင်းရေကိုအောင်ဆုံးမင်းတော့လည်းတောက်လျှောက်ဒီ message တွေကြည့်နေတဲ့အခါကျတော့ပြီးခဲ့တဲ့ account နဲ့ဒုတိယ account နဲ့ဘာတွေများ message ထုတ်ပြန်မှုကွာခြားပါလဲခင်ဗျာပူဆိုးလာသလားပူပြီးတော့များမှန်မှန်ကန်ကန်ဖြစ်လာပြီလားဘာများထူးကြားပါလဲ
ကျွန်တော်အရင်ကကျွန်တော်လေ့လာကြည့်ရှိနေတဲ့လောက်ပါတော့ချာချာပုံတယ်ကြောင်းသွားတာလို့ရှိရခင်ဗျာပုံမှန်လာတာလို့ပုံမှားသွားတာလို့ဆိုတာကလည်းနည်းနည်းပြောရခက်ပါလိမ့်မယ်ကျွန်တော်တည့်ရတဲ့လောက်မျိုးနယ်တစ်ခုမှဆိုလို့ရှိရင်ဒီရက်တည်းကမဲချေထုတ်ပြန်တဲ့အချိန်မှာမျိုးနယ်တစ်ခုလုံးမှာနည်းနည်းလေးလာဆုံးရှိပြီးတော့အမားရင်ပြေပြေဆိုတဲ့လိုက်လုံဆောင်နေတဲ့လူအရဟဘွယ်ရှိတစ်ခုရတယ်ပြီးတော့ရှင်းတော့ကြည့်ရခါမှာမဲချေမှာပေါင်းရင်ဒီပေါ်တပေါင်းလောက်ရှိတယ်လို့သူတို့ပြောပါလေအခုတစ်ခေါက်ပြန်ကြည့်စင်ကနေထုတ်လာတဲ့မဲစင်းမှာအဲ့ဒီသူတို့ပြန်ခိုင်းရတဲ့အမှတပေါင်းလောက်ကတစ်ထောင်လောက်ပဲပြန်ထားတယ်လို့သူတို့ပြောပါလေဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကသိကြတဲ့ခုနကအကူအညီကပြောသွားတယ်လို့ပဲအဲ့ကြည့်ရတာပဲတော်တော်ဖတ်သွားတယ် alphabetically order ဆိုတာ alphabetically order ကလည်းလည်းကိုကြည့်ကြထားတာမဟုတ်ဘူးလေသူကအင်္ဂလန်ဘက်ကိုကြည့်ကြထားပြီးတော့ order နဲ့ကြည့်ကြလိုက်တယ်ဒါကြောင့်မို့လို့ရန်ကုန်မြို့မှာဆိုရင်ဥပမာအင်္ဂလန်ဘက်တစ်ခုထဲမှာအဲ့ဒီနှလုံးသုံးလုံးရှိနေတယ်ဆိုလို့ရှိရင်ဒီကားစုကြီးရောက်ထူပြီးတော့ message နဲ့မှာပါလာတာမျိုးရှိတယ်အခုကပြောလို့ကျွန်တော်တို့ကဥပညာပိုင်းဆိုင်ရာအခက်အခဲရှိတယ်ဆိုရင်ဒီဆောင်လို့ကျွန်တော်တို့တိတ်လက်မခံဘူးရတာကော်မရှင်ရဲ့အဲလုံကြီးလုပ်ခံတွေအားနည်းလို့အားလို့ကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ပါခင်ဗျာကော်မရှင်ရဲ့လုံထုံးလုံနီးလုံဟန်အားနေရလားဒါမှမဟုတ်ရှင်တချို့ကလည်းစိုးရင်နေကြတာကဒါကတက်တက်မဲ့များမဲကြီးအမှောင်ယွင်းဖြစ်အောင်လုံနေလားဆိုရယ်တန်တရားတွေလည်းဖြစ်ပါရှိကြပါလေခင်ဗျာကောင်စိုးမရောဘယ်လိုယူဆပါလဲ
တန်တရားကတော့ကျွန်တော်လည်းရှိပါလေဗျာအခုလိုမျိုးဆိုရင်ခုနကပြောလို့လေချင်းကိုတကယ်တကယ်ကျွန်တော်တို့ပြောဆပြောကြတဲ့ကအမျိုးမျိုးဖြစ်နေတာဗျာ။ဟော on ground လက်ရှိရှိနေတဲ့လူချင်းနဲ့ကောင်းတယ်လို့ပြောတယ်။လူအရင်ကောင်းချင်းနဲ့တိုက်ဆိုင်တယ်လို့ပြောတယ်။တကယ်တကယ်လည်းကျွန်တော်ရက်ကြည့်ရမှာအဲဒီကောင်းတဲ့ခါကျတော့ on ground ကိုပြီးမှလာမကောက်ဘူးဗျာ။ဟောရက်ကြီးကောင်းမရှိရလည်းလာမကောက်ဘူး။လာမကောက်တဲ့ရက်ကွက်ဒီထဲမှာရှိရလည်းကြီးရလည်းတစ်ဆင့်ဟောအရောင်ကြီးတွေကိုအရောင်ကြီးရှင်းတော့လေးကြည့်သေးတာလို့သူတို့တောင်းတယ်။ဒါချခဲ့ပြီပေါ့နော်။အဲဒီလက်ကြည့်ဆောင်လည်းပါတဲ့ရှင်းကိုသူကအကုန်လုံးပြီးခဲ့လိုက်တယ်။အဲ့တော့ခါဒီယံကတော့ဒီနေ့ကဟောင်းနေတဲ့ခဏမျိုးမထင်ရှားတာကြီးရှိနေ။အဲမထင်ရှားတဲ့ကြက်လေးချက်လက်အမှားကြီးပါသွားနေလေပေါ့နော်။ဒါမျိုးကလည်းကျွန်တော်တို့နားလည်လို့ရတယ်ရဲ့။ပြည့်တယ်လည်းကျွန်တော်တို့ညီမကြီးမှာကဒီပြောပေါ်လွန်သွားပြီဆိုလို့ရှိရင်နောက်ဘက်ကိုသွားပြီးတော့စီရင်ချက်ဖို့ဆိုတဲ့ကိစ္စလူတွေတိတ်ဆိတ်နေကြတာ။အဲဒီခါကျတော့ကျွန်တော်ဒီကလူကြီးကမဲခင်မှာအလေးလေးနဲ့ပါလာတာကြီးရှိတယ်လို့ပေါ့နော်။
နောက်
ကျတော့ပူဒီကတိုင်းအဲတော့ရက်ကောက်ကနေတစ်ချိန်မျိုးလည်းတင်ပေးလိုက်တယ်။ဒီနေ့ကတော့သူတို့ ိုင်ဖက်စတပ်ဒီဟာရဲ့ software ကိုတုံးပြီးတော့ data entry လုပ်တယ်ပြီးတော့အဲ့ data entry ရမှာတို့လုပ်ကြတာဟာတွေလူကြီးရဲ့ UC ရုပ်တွေဆောက်ပါလေပို့တယ်တကယ်ရင်ပြန်ထုတ်တဲ့အခါကျတော့ဒီမျိုးတွေမှာလည်းထပ်ပြီးတော့ data entry ထုတ်ပြောင်းရအောင်ဆိုလို့ရှိရင် display လုပ်လို့ဆိုရင်မျိုးတွေကလူကြီးရဲ့ပြန်ထုတ်ကြည့်ရတယ်ကျွန်တော်တို့ပြထားတဲ့လောက်ပေါ့နော် iFest ကအဲ့ဒီစာကိုနီးပြလာလိုက်ဆိုင်ရပြီးပြနေတယ် software လည်းသူရေးတည်တယ်အဲ့ဒါကမျိုးရဲ့ commission မှာဒီ data entry လုပ်တဲ့သူတွေလည်းသူတို့ကိုယ်တိုင်ဖြည့်ပေးထားတယ်လို့ကျွန်တော်တို့သိထားတယ်။အဲ့ဒီကိစ္စကိုသူတို့အဲ့ software ကိုဆက်ပြီးလိမ့်ချက်တဲ့အခါကလည်းတော့ UC ရ access နဲ့ protocol ကိုလိမ့်ချက်တဲ့အခါကလည်းတော့အဲ့ဒီတို့ရဲ့ပြင်ရထားရှိရတယ်ကော။အဲ့တော့ဒီပြင်ရမယ့်အခါကအခက်ကြီးဆိုကျွန်တော်တို့က iFest ကိုအပြစ်တင်ရမှာဖြစ်ပြီးတော့ဒီပြင်ရမယ့်အခါကအခက်ကြီးမဟုတ်ဘူးဆိုတော့ကျွန်တော်တို့ကဒီလိုယူကောက်တဲ့ commission မှာလည်းတာဝန်ရှိတယ်လို့ကျွန်တော်တို့ပြောလိုပါတယ်။အဲ့တန်ရာရှိပေါ်ကအနေထားကတော့ဒီ iFest ကညီညာကိုဒီလိုကြီးနေပေးပြီးဖြစ်ချင်းဒီလိုမျိုးတွေတခုလုံးကိုဒီလိုမျိုးတွေကကော်မရှင်ကတောင်းခံရတာဖြစ်တဲ့အတွက်အများကြီးချင်းချင်းကျွန်တော်ရုပ်ောက်ပေးကော်မရှင်ကိုဖြစ်ရပါလိမ့်မယ်
ဟုတ်ကဲ့ပါခင်ဗျအခုအကောင်ဆုံးမင်းလေလိုက်မှာခဏနေပြပါအောင်ဦးရှိပါဦးကျွန်တော်ပြန်ပြီးကြင်ပါလေဦးရှိပါခုနကအကောင်ဆုံးမင်းပြောသလိုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့တန်လျာကိုဦးရှိပါဘလို့ရှိပါလဲခင်ဗျရွေးကောက်ပွဲကော်မရှင်ဒီမက်ဆင်းထုတ်ပြန်မှုနဲ့ပတ်သက်လို့ယုံကြည်ရနိုင်တဲ့အနေအထားပေါ့
ဟုတ်ကဲ့ခင်ဗျကျွန်တော်အရင်နဲ့ပြောမယ်ဆိုရင်တော့ဟိုကြိုပြီးပြောလိုက်မယ်ဆိုရင်တော့တန်တရားစိတ်တွေကတော့အများကြီးကြည့်တယ်လို့လုံဆောင်ချက်တွေအားလုံးကလို့တန်တရားသူတို့တန်တရားဖြစ်ပေါ်ကြီးရဲ့ကျွန်တော်ကတွေ့နေရတယ်ခင်ဗျလောလောလောကွန်ဆော့မင်းဆော့ဆော့ကပြောလို့ပေါ့လေကျွန်တော်တို့ဒီဆော့ဝဲကိုကျွန်တော်တို့ access ကနေပြီးတော့သူတို့လုထားတယ်ဆိုတဲ့အပိုင်းမှာကျွန်တော်တို့စုံစမ်းကြည့်တော့ကျွန်တော်တခုပြောပြချင်ပါတယ်လောလောလောအခုထုတ်ပြန်နေတဲ့နေပြီးတော့ဒီမဲဆင်းနေတဲ့မှာဟိုတိုင်းရင်းသားမဲဆင်းနေတာဒီဆက်လျင်းနေထုတ်တော့လေကျွန်တော်တို့ဆက်လိုက်နေမှာတိုင်းရင်းသားမဲဆင်းနေထွက်လာတယ်တိုင်းရင်းသားမဲဆင်းတွေထွက်လာတဲ့ချိန်ပိုင်းမှာအဲ့ဒီတိုင်းရင်းသားမဲဆင်းတွေဟာပြည်စုံစွာထွက်မလာဘဲနဲ့သူကနေတဝက်တစ်ပြက်ပဲထွက်လာတယ်ဆိုတော့ကျွန်တော်တို့အဲ့ဒီသွားရောက်တဲ့မယုံတွေကနေပြီးတော့အဲ့ဒီတာဝန်ခံတဲ့အတွင်းမှုကိုတော့ပြောပြတယ်ဆိုတော့ကျွန်တော်တို့အဲ့ဒီလိုဒီမှာမေးစားရေးစုံစမ်းကြတော့ဘာဖြစ်လို့တရော့တဝက်ဖြစ်သွားတယ်လဲလို့ဆိုတဲ့ချိန်ပိုင်းမှာအဲ့ဒီမဲဆင်းတွေနေပြီးသူကဘယ်လိုလုပ်နေလဲဆိုတော့ရန်ကုန်မြို့ပေါ်မှာမြို့တစ်မြို့ရပ်ကွက်လေးရပ်ကွက်ကိုကွန်ပျူတာတလုံးစီသူကပေးထားပြီးတော့အဲ့ဒီမှာလာပြီးတော့သူက software တွေလာထည့်ထည့်ပြီးတော့အဲ့ဒီကနေထုတ်ထုတ်ခိုင်းနေတယ်လို့ကျွန်တော်ကစုံစမ်းသိရှိရတယ်။အဲ့လိုစုံစမ်းသိရှိရတဲ့အထက်မှာနေပြီးတော့အဲ့ဒီတိုင်းရင်းသားလူစင်းတွေထုတ်ခဲ့ချိန်ပိုင်းမှာဗာဖြစ်သွားတယ်ဆိုတော့တဝက်တစ်ပြက်ပဲထုတ်ရသေးပြီးတော့အဲ့ software ကိုလာပြီးတော့အဲ့ဒီ company ကသိမ်းသွားတယ်တဲ့။ကျွန်တော်စလေးကစုံစမ်းလို့ရတယ်။ဒါဆိုတော့သူတို့ကဘယ်လိုပြောလဲဆိုသူတို့ရဲ့ပြောတဲ့စကားကိုကျွန်တော်တို့က direct ကျွန်တော်တို့ကဟိုတက်တက်ကအနေနဲ့ကျွန်တော်တို့ဟိုပါလေတိတိကျကျကြီးကျွန်တော်ကအတန်ကို client ကိုမယူထားနိုင်လဲပြန်ပြောပြဒါတို့တွေရနေပြီးတော့ကော်မရှင်နဲ့ဒီ UEC နဲ့ညှိနှိုင်းပြီးသားဖြစ်တယ်။မင်းတို့ဘာပြောလဲဒီတိုင်းပြတဲ့အတိုင်းပဲထုတ်တာဆိုပြီးတော့ပြတ်လို့ပြောခဲ့ရတဲ့ဆိုတဲ့စကားလေးကိုကျွန်တော်တို့ကပြန်ကြားရတာလေး
ခုနကကုမ္ပဏီကတင်သွားတယ်။ဒီကွန်ပျူတာဟိုဆော့ဖ်ဝဲတွေပြန်သိမ်းနေဆိုတာက software အကူအညီပေးနေတဲ့ကုမ္ပဏီကတင်တာလားကော်မရှင်ကတင်တာလား
။အဲကျွန်တော်တို့နားလည်သလားကတော့ဒီဟာကို UEC နဲ့ညှိပြီးသားအဲ့ဒီကြောင့်တို့တင်တယ်လို့ပြောတယ်ဆိုတဲ့ဟာဒီအဲ့ဒီကုန်းဝါဒီတဲ့လူတွေကတင်တဲ့သဘောမျိုးပေါ့ခင်ဗျ။သူတို့ရဲ့အပြောကိုကျွန်တော်လေ့လာကြည့်မှဆိုတော့ဒါကို UEC နဲ့ညှိပြတာမင်းတို့ငါတို့ပြီးတဲ့အချိန်မှာလုပ်ပါ UEC နဲ့အလုံးပြောပြီးသားပါဆိုပြီးတော့စကားတွေကထွက်လာတယ်ဆိုတော့အဲ့ဒါဒီအဓိကကတော့ဒီဟိုပါ software ကကုမ္ပဏီကသိမ်းသွားတယ်ဆိုတဲ့အခါမျိုးအဲ့ဒါဆိုတော့ကျွန်တော်ပြောသလိုပဲဟိုအဲ့ software နဲ့ပတ်သက်တဲ့အချိန်ပိုင်းမှာလို့သလိုလုံးလို့ရနိုင်တဲ့အပိုင်းတစ်ပိုင်းကဆိုတော့ကျွန်တော်ပြောတယ်ပထမနေပြီးတော့စက်တရနေ့ကထုတ်ပြီးလိုက်တဲ့ message ကိုဒီကန့်ကွက်ပြီးတော့ဆက်လုံးနေ့မှာလက်ရှိ message ကိုပြန်ပြီးတော့ထုတ်ပေးနိုင်တယ်အမှားမြင်နဲ့ပြန်ပြင်ပြီးတော့ထုတ်ပေးလိုက်နိုင်တယ်ဆိုတဲ့ဟာကိုဒီကြည့်လိုက်တဲ့အချိန်ပိုင်းမှာကျွန်တော်တို့အဲ့ဒီလိုလက်တလုံးကိုတရက်ထက်မဟုတ်ဘူးအပြောင်းလဲမဲတစ်စုံကိုတစ်စုံကိုပြောင်းလဲလာနေတဲ့အစင်းကြီးဆိုအဲ့ software company ကလုပ်ပေးနေတဲ့သဘောမျိုးတက်ရောက်နေတာခင်ဗျ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခု
နောက်တစ်ခုကျွန်တော်သိ
ဟုတ်ကဲ့ပြောပါပြောဦးရှိပါပြောပါအ
ာဒီလိုပါကျွန်တော်အဲ့ဒီညာနဲ့ပတ်သက်ပြီးတော့သေချာအောင်လို့နေပြီးကျွန်တော်တို့ကအဲ့ဒါကိုလိုက်ပြီးကျွန်တော်တို့ကစုံစမ်းတယ်ဘာလို့ကျွန်တော်ကဒီမဲမတမမှုနဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့ကျွန်တော်ကလိုက်ပြီးစော်လုံးလို့ဆိုအဲ့ဒါကိုကျွန်တော်လိုက်ပြီးစုံစမ်းတဲ့ဟိုဆက်လို့ရမယ်နည်းနဲ့ကျွန်တော်စုံစမ်းတော့ဘာလို့သွားပြီးအဓိကတွေ့ရလဲဆိုတော့ဆိုတော့ပထမဆုံးအကျင့်နေပြီးတော့ဒီထုတ်ပြန်တော့မဲဆင်းတော့ကနေပြီးတော့လာပြင်ဆင်ရတဲ့လူတွေရှိတယ်။ဟိုပြင်တဲ့လူရောအမှပြင်တဲ့လူရောထုတ်ပယ်တဲ့လူရောအဲ့ဒီဟာတွေရှိတယ်။ဆိုတော့အဲ့ဒီလူတွေကိုဟိုလက်ရှိနေပြီးတော့အဲ့ဒီရက်ွက်တွေကိုအဲ့ဒီလိုချပေးထားတဲ့ကွန်ပျူတာတွေတဲထဲမှာအမှပြင်ဆင်ချက်နဲ့သိတိကျစနစ်တကျထည့်သွင်းထားပြီးရှိခဲ့တယ်ဗျ။ဖြစ်တယ်ဆိုတော့ဟိုတွေ့ခဲ့တဲ့လူကကျွန်တော်တို့ကအတိအကျပြောပြတယ်။အဲ့ဒီလိုရှိပေမဲ့ကြက်ကြရထုတ်ပြီးတော့အဒီဒုတိယကြိမ်ထုတ်ပြီးတဲ့မဲစင်ကြအဲ့ဒီလူတွေကပြင်ဆင်မှုဝင်နဲ့ယခင်အမားကိုအမားတိုင်းပြန်ပါလာကြတာဖြစ်နေရတယ်ဆိုတဲ့ကြောင့်ဒီဟာဒီ software company နဲ့ UEC နဲ့ပူးပေါင်းပြီးတော့သူတို့လိုလိုနေပြီးတော့ထုတ်ပြီးလို့ဟာထုတ်ပြီးနေတယ်ဆိုတဲ့သဘောကိုကျွန်တော်တို့ကတွေ့နေရတဲ့ခဏအဲ့ဒါကြောင့်ဒီပေါ်မှာကြိုးစားမှု တော့တိတ်ပြီးတော့မရှိဘူးလို့တော့ကျွန်တော်တို့မြင်ရတယ်ခင်ဗျာ
။ဟုတ်ရှေ့ပါဦးကောင်ဆိုမင်းလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာ။တော့ရှင်ရှုလီလိုင်းပေါ်ရောက်နေလို့ပါ။ကိုခမောင်းလွင်းအရင်ဆုံးတင်ပါလေ။ကိုခမောင်းလွင်းတူတုတ်တုတ်လေးနဲ့ပြောလို့ရပါတယ်ခင်ဗျာ။မေးမြန်းခြင်းလည်းမေးမြန်းလို့ရပါတယ
်။ဟုတ်ကဲ့။ကျွန်တော်ကျွန်တော်လေလေဒီမောင်ချင်းကအစိုးရရဲ့ကော်မရှင်အစိုးရကော်မရှင်ရပြီ။ဒီဆောင်မှာယူတော့ဝယ်လို့တိတ်မှန်စားအောင်ပြောင်းလာတာဖြစ်ဖြစ်တယ်။ဒီမနေ့ကတော့ဒီဒီဒီနဲ့ပြတ်တဲ့အစိုးရကော်မရှင်ကမှန်ကန်တယ်လို့အလေးထားမကြည့်ကြအောင်ပြောင်းလာတယ်။နံပါတ်1ကတော့လေဒီမောင်ချင်းကကော်မရှင်ရဲ့အစိုးရရဲ့ရေးသားမှုတစ်ခုတည်းတယ်ကျွန်တော်စိတ်မပြောင်းနိုင်ဘူး။
ဟုတ်ကဲ့ဟုတ်ကဲ့ကိုကမောင်လေးကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သရရှင်တူကိုအောင်စီလီလိုင်းပေါ်မှာရှိပါတယ်ကိုအောင်စီပြောလို့ရပါတယ်ခင်ဗျာတူတူတူပေါ့
ဟုတ်ကဲ့ဗျာကျွန်တော်ပြောချင်တာကတော့ဒီဖြေကောက်ဝယ်ကော်မရှင်ကတမင်ဆက်ဆက်ရှိရတဲ့လို့လုပ်နေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဘာလို့ဆိုတော့ဒီကျွန်တော်တို့ဒီဒီစားမှာလူတွေကချိန်ကိုပြောလင်းနေကြတယ်ပြောလင်းနေကြတဲ့အခါမှာဒီဘလူးတီယာမှာ65ခိုင်နှုန်းကအဲ့ဒီဒီကိုမဲပေးမှဆိုတော့ဒီမဲပေးတဲ့သူစင်းကိုငဲအောင်လှုပ်နေကြလို့ကျွန်တော်ကတော့မြင်တယ်ခင်ဗျာဒီတချို့နေရာတွေမှာဆိုကျွန်တော်တို့ရဲ့ block fight မျိုးနဲ့ဒီမှာဆိုရင်တောင်ကြီးရမကိုလာကြည့်ပါတယ်ဆိုပြီးတော့ဒီချက်နိုင်ပါတယ်ရဲ့ကိုွားရရနေပြီးတော့ကျွန်တော် NLD ကိုပြင်မဲ့လေတွေကိုသူကရပါတီဖိုက်ပြီးတော့ NLD ဆန်ရပြရတယ်။ဒါရီရလည်းမဖြစ်သင့်ဘူး။နောက်သူတစ်နောက်ဆုံးကြရင်တော့ကျွန်တော်ဟိုပါတီတွေကခုပြောနေကြတာကကျွန်တော်တို့မဲပြရသူ့မဲပြရကျွန်မမဲပြရတာပြောကျွန်တော်ဖြစ်စီတင်တာကတော့ဒီပယ်မဲမဖြစ်ဖို့အတွက်ကျွန်တော်ကြံပြည့်စေနေတာ။အဲ့တော့ဒီစေတော့ကျေပင်နေတာ2015မှာပေမင်းနဲ့နိုင်သွားနေတယ်ပြည်တော့ကကျွန်တော်တို့ကပြည့်ပြည့်ကြသည်ပြည်တော့နှစ်ခါရိုက်တာတို့ကျောင်းနေနေကြီးတာတို့တပြည့်အကွက်ကျော်လိုက်တာလေဒါတွေကလူတို့ကပြည့်ပြည့်ကြီးရှိတဲ့ကံမှာကျွန်တော်ဒါလေးတွေပတ်ဒီကစူးစားပေးပြီးတော့ပြည့်ပေးချင်တယ်လို့ကျွန်တော်ကြံပြပါလားခင်ဗျာ
ဟုတ်ကဲ့ကိုအောင်စီကျေးဇူးပါခင်ဗျာကျွန်တော်ကိုအောင်စိုးမင်းကိုကိုအောင်စီပြောသွားတဲ့အချက်တစ်ချက်နဲ့ပတ်သက်လို့မေးချင်ပါတယ်ကောင်စီပြောသွားတဲ့အထင်းမှာအခု तू ကတော့သူ့ရဲ့အမြင်ကတော့ဒါဟို NLD ကိုပေးမဲ့မဲတွေကိုနည်းသွားစေချင်လို့ပေါ့နော်ကျွန်တော်တစ်ချက်တစ်ဖက်ကမေးချင်တာခုလိုမဲအမှားယွင်းနေဖြစ်နေတဲ့ကိစ္စဟာမဲပေးမှုပေါ်မှာဘလောက်သွားတက်ရောက်မှုရှိနိုင်ပါလဲခင်ဗျမ
ဲပေးမှုပေါ်မှာတက်ရောက်မှုရှိနိုင်တယ်ဆိုတဲ့ကိစ္စကတော့ तू ကတော့နောက်ဆုံးအချိန်မှာနောက်ဆုံးအချိန် EC ကဥက္ကဋ္ဌကကျွန်တော် CS ဝင်လို့ပြောတဲ့အချိန်မှာသူပြောတာကတော့မဲရှင်းထဲမှာလည်းလည်းပါတာလေမဲပေးခွင့်ရှိတယ်ဆိုတော့အပေါ်ကနေသူထုတ်ပြောထားတာရှိတယ်ပေါ့နော်အဲ့တော့သူကမဲရှင်းထဲမှာလူပါတဲ့လူတွေဟာဘယ်လောက်အထိများနေတယ်လဲဆိုတဲ့ပုံမှာလည်းတစ်ချက်မြင်ပါတယ်နောက်ပြီးတော့ဘယ်လောက်အထိနေနေတယ်လဲဆိုတဲ့အချက်ပုံမှာလည်းမြင်ပါတယ်သူကနေတော့လည်းဆိုလို့ရှိရင်အာဟာမဲပေးလို့လိုအပ်တဲ့အချိုးအစားကိုလည်းပါတီရမှရမှာမဟုတ်ဘူး။ညားသွားရင်ဆိုလို့ရှိရင်ကျွန်တော်တို့အားတကာဒီမှာအဲလိမ့်မတမမှုကြီးချင်တာလေးနဲ့ကျွန်တော်တို့လိလာကြည့်ရှိကြတော့အခုဆိုလို့ရှိရင်တချို့နေရာတွေမှာဆိုလို့ရှိရင်လူတယောက်ချင်းရဲ့နာမည်ဟာမဲချင်းရဲ့မှာ3က4က5ကပါနေရလေးတွေ့နေရတယ်ခင်ဗျ။အဲ့တော့ဗာလီရဲ့ကွာလဲဆိုသူကတကယ်ကြောင့်အလားလို့ကြောင်းရလောက်တဲ့အမှန်မျိုးတမင်လုံးထားသလားအောင်ကျင်းရတယ်။နောက်ဥပမာဆိုလို့ရှိရင်ဒီက software ရဆိုလို့ရှိရင် data တွေကြည့်လို့ရှိရင် data အရှိရ software လည်းမကဘူး။အဲ့ဒီကမှာဘယ်လိုလိုဖြစ်လာတာကြည့်ရလို့အဲ့လိုမျိုးတိုက်ဆိုင်ရကြည့်ရမှာစစ်စစ်နဲ့ဒီကိုတိုက်ရိုက်ရှိနေတဲ့ data တွေရဆိုလို့ရှိရင်ဒီကအချက်လက်တစ်ခုမှာ state value တစ်ချက်ပို့လိုက်တဲ့အခါမှာသူကမတူရဘူး software ထားလိုက်တယ်။အဲ့ဒီကမှာလူကြည့်ရတဲ့နာမည်ကနှစ်ခါသုံးခါပါလာတာမျိုးရှိလာတယ်။အဲ့တော့အဲ့လိုလူတွေကျွန်တော်တို့ကတန်လျာရှိပါတယ်အဲ့လိုလူတွေကဘယ်လိုလူသားတွေဖြစ်မလဲတူတူပြုတ်ပြီးဥပဒေထားလဲဆိုတဲ့ဒီစားတော့တန်လျာရှိပြရှိပါတယ်အဲ့တော့လက်ရှိမှာလူများများပါရင်လက်များများရမယ်ဆိုတဲ့သဘောထားမျိုးနဲ့တိုက်ရောက်ပါတယ်ဒါပေမဲ့ဘယ်လိုလူတွေကများများပါထားတယ်လဲဆိုတဲ့ဒီစားတော့ကျွန်တော်တို့အတိအကျသိရဖို့ခက်ပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်ဦးရှိပါလဲတစ်ဆက်တည်းမေးချင်ပါတယ်တချို့ဒီကော်မရှင်တာဝန်ရှိသူတွေကိုကျွန်တော်တို့မေးကြည့်တဲ့ခါမှာကျတော့တောင်းတန်ရောအမှားယွင်းလောက်ကတော့ပြဿနာမရှိပါဘူးတဲ့မှတ်ပုံနေနဲ့လာပြီးတော့မဲပေးလို့ရပါတယ်လေအဲ့လိုမျိုးပြောတာလည်းရှိပါတယ်ခင်ဗျအဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ရောဒါကတကယ်လက်တွေ့ကြရလားဦးရှိပါဘလို့မြင်ပါလဲ
ဟုတ်ကဲ့ခင်ဗျအဲ့ဒီမှတ်ပုံတင်နဲ့ပေးလို့ရတယ်ဆိုတဲ့အဆင့်ဟာတော်တော်လေးကိုကျွန်တော်တို့ဟိုပါမဖြစ်တဲ့အဆင့်လိုပဲယူဆရတယ်ခင်ဗျာ။ဘာလို့ဆိုကျွန်တော် 2030 တုန်းကကျွန်တော်တို့ကိုယ်တိုင်မဲယုံလေးကိုကျွန်တော်တို့ဝင်ခဲ့တယ်။ကျွန်တော်မဲယုံလေးဝင်ပြီးတတိယစနစ်တကျကျွန်တော်လေ့လာခဲ့တယ်ခင်ဗျာ။လေ့လာခဲ့တော့အဲ့ဒီမှတ်ပုံတင်နဲ့နေပြီးတော့မှတ်ပုံတင်ကိုဒီလိုကိုးစားမှတ်ပုံတင်ယူပြီးတော့လာပြီးတော့မဲပြီးတယ်မိတဲ့လူကယာယီမှုတွေကျွန်တော်တို့ကိုယ်တိုင်ဖန်ခဲ့ရတယ်။အဲ့ဒီလူတွေကိုကျွန်တော်တို့ကိုယ်တိုင်အရေးယူအတွက်ကျွန်တော်တို့စီစဉ်ခဲ့ရတဲ့ပိုင်းလေးတွေရှိတယ်။နံပါတ်1နောက်အဲ့ဒီအဖက်အရေးကြီးတဲ့တစ်ချက်ကိုကျွန်တော်တို့ပြောပြပေးပါမယ်။ဒီမှတ်ပုံတင်ကိုသူကဒီမဲစင်းမှာမပါတော့ရောမှတ်ပုံတင်ရနေပြီးတော့ပြနိုင်ရင်ပေးလို့ရတယ်ဆိုတဲ့အပိုင်းတစ်ပိုင်းမှာမလုပ်ခဲ့တယ်လဲဆိုရင်ဒီ2030ဆုံးကနေပြီးတော့ဒီဟိုပါဗျာဒီမဲဖိတ်စာဆိုပြီးတော့သူကပေးခဲ့တယ်ဗျ မဲပိစာဆိုပြီးတော့လိုက်ပြီးတော့ဝေတဲ့ထက်မှာအခုနေပြီးတော့အတိမတ်ပြူတဲ့ကပ်ပြားဆိုတဲ့ပုံစံမျိုးတွေပေါ့ဗျအဲ့လိုဝေခဲ့တယ်ဝေခဲ့တော့အဲ့ဒီမဲဟိုပါဆာမသူတို့ပေးကျင်တဲ့လူကိုပေးခဲ့တယ်မပေးကျင်တဲ့လူကိုမပေးခဲ့ဘူးအဲ့လိုမျိုးတွေရှိသလိုအသက်နေပြီးတော့ဒီ session နဲ့မပြည့်ခင်ပြည့်ခင်လေးတွေမပြည့်တဲ့ဘဲနဲ့ဒီလိုအိကနီရောင်ရောင်အသက်ဝလူကောင်လုံးဝလုတဲ့လူတွေကိုသူတို့ကအဲ့ဒီလိုမဲကြတွေပေးခဲ့တယ်အဲ့ဒီလိုမဲကြတွေပေးပြီးတော့အဲ့ဒီမဲကြတွေနဲ့နေပြီးတော့မတ်ပုံနေဟိုသူတို့ကနေပြီးတော့ပြပြီးတော့ဝင်လာတယ်နော်အမှန်တကယ်ဆိုသူမဲစရာမှမပါဘူးမပါဘူးတော့မတ်ပုံနေကိုပြပြီးတော့သူတို့ကဝင်လာတယ်အဲ့ဒီလူတွေအထက်ရနေပြီးတော့ဒီဟွာကနေပြီးတော့တေးရစနစ်တရနေပြီးတော့စီစဉ်ထားပြီးမှသူတို့ကမဲအဲ့လိုမဲပိစာတွေပေးသွားတာရှိတယ
်ဟုတ်ကဲ့
အဲ့လိုပေးသွားတယ်ဆိုတိုင်းပေးသွားတယ်နဲ့အပိုင်းတွေရှိတဲ့အတွက်ကြောင့်အဲ့ဒီရပေးသွားဟာဒီဒီတစ်ဖက်မဲကိုတော့ပုံပုံများများစေတဲ့အပိုင်းတစ်ပိုင်းရှိတယ်နောက်တစ်ချက်ကဘာရှိလဲဆိုတော့ဒီမဲယုံထဲမှာတောင်းဝန်ကြရတဲ့ဆိုတဲ့လူတွေအားလုံးဟာကြိုတင်မဲကိုသူတို့ကပေးရမယ်ဆိုတော့ညှိတာချင်းနဲ့ပေးပြီးသားခင်ဗျအဲ့ဒီလိုကြိုတင်မဲပေးထားတဲ့လူတွေဟာအဲ့ဒီမှတ်ပုံတွေနဲ့သူတို့အထက်ဝင်ပြီးတဲ့မှာကြိုတင်မဲကပေးပြီးသားသူတို့ကိုယ်တည်းမဲဝင်ထဲမှာရောက်နေတယ်ရောက်နေပြီးတော့အဲ့ဒီမှတ်ပုံတွေနဲ့ပြီးတော့အဲ့ဒီမှာဘာကိုတွေ့သွားတယ်ဆိုရင်အဲ့ဒီမှာမဲလာရောက်မပေးတဲ့လူတွေဟိုမပေးမပေးသိမ့်မနဲ့ပါလာတဲ့လူတွေစရင်ကိုကောက်ပြီးတော့သူတို့မဲပေးသွားတာရှိတယ်ခင်ဗျအဲ့ဒီလိုမဲပေးသွားတယ်ဆိုတာအဲ့ဒီမှတ်ပုံတင်ကိုဟိုလွဲလွဲကူကူအသုံးချပြီးတော့လုံလိုက်တရားစနစ်တရားမစီရင်စားအဲ့ဒီလိုခါလေးဒီဒီနောက်ဆုံးဆယ်စုံမှာဖြစ်ခဲ့တယ
်ဟုတ်ကဲ့
အခုဒီဒီချိန်မှာသာအဲ့လိုမျိုးတွေကအဲ့ဒီလိုသွားမယ်လို့ဆိုရင်ဒီဥမာကြီးကြီးအခုဒီမှာဒီမှတ်ပုံတွေတစ်ခုနဲ့လာလို့ရပါတယ်လို့ဆိုရတာဒီတော့ကျွန်တော်တို့ဒီမှတ်မဲယုံလုံကားကိုစနေကြလေးလောက်ခဲ့တဲ့ဒီမှာဒီမဲတွေအပြောင်းလဲတွေကိုတော်တော်များများကိုဖြစ်သွားနိုင်တယ်မဲနဲ့ထပ်ပေးတာတွေဖြစ်သွားနိုင်တယ်အဲ့ဒီမဲနဲ့ထပ်ပေးတာတွေမှာဒီတော့မင်းတို့ကလည်းအဲ့ဒီလူကမင်းတို့တဲ့လူတန်းစားတွေမဟုတ်တဲ့လူတွေလို့မဲယုံတွေကိုဝင်တဲ့လူကပဲလောက်တာဖြစ်တဲ့အတွက်ကြောင့်ဒီရတွေကဟိုတဖက်ဆောင်နေပေါ်လေမဲကြီးကပြန့်ပွားတွေဖြစ်သွားနိုင်တဲ့အခြေအနေကြီးအများကြီးရှိတယ်မဲမသမအောင်အဲ့ဒီတဲမှာလုံနေတာတွေအများကြီးရှိတ
ယ်ဟုတ်ကဲ့ပါခင်ဗျာ
အဲ့တော့ကျွန်တော်ဒီမှတ်ပုံတင်တစ်ခုတည်းနဲ့လာပေးတဲ့ကိစ္စတွေကြတော့ကျွန်တော်နေတော့လုံဝသဘောမတွေ့ပါဘူးခင်ဗျာ
ဟုတ်ကဲ့ဦးရှိပါဦးဦးအောင်ဆိုမျိုးလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရရှင်ချူလီလိုင်းပေါ်ရောက်နေလို့ပါဦးဆိုးဝင်းလီလိုင်းပေါ်ရောက်နေပါပြီကိုဆိုးဝင်းလားဦးဆိုးဝင်းလားမသိဘူးလေကြားပါလားခင်ဗျာတူဆွနေလို့ရပါတယ
်ဟုတ်ကဲ့ကြားပါတယ်ဟုတ်က
ဲ့ဟုတ်ကဲ့ကိုဆိုးဝင်းရဲ့အမြင်ပြောလို့ရပါတယ်မင်းမြန်းကြည့်မင်းမြန်းလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဒီဘယ်လိုလဲဒီရုပ်ပွဲကွန်ဆာထုတ်ပြန်လာတဲ့ဒီလက်ရှိနဲ့ပတ်သက်ပြီးတော့ဗောလေကျွန်တော်တို့ကဒီနည်းနဲ့အနေနဲ့ဒါ CN6 လောက်ပါရဲ့လောကထုတ်ပြန်လာတယ်ဒါမဲ့ဟိုမဲဆက်လာရှိနေတာကွန်ဆာတော့ဒါမက်ထစ်ပန်ကြီးရကြည့်ရင်ဒါမဲကြီးလာကြည့်ကြပါအမပြေစေကြပါဖြစ်ဆက်ကြပါဆိုပြီးတော့ဒါမဲ့လူလူကြီးကတော့ရင်းများတော့လာပြီးတော့ဒီမဲကြီးကြီးကိုစောက်ပြန်လာဒီပုံစံလေးကြည့်တော့လာပြီးတော့ပြေဆိုဖြည့်ဆွတ်ကြပါတယ်ဒါမဲ့ဒီဒုတိယပြည့်ရမှာမဲကြီးကြီးထွက်လာတဲ့ခါကျတော့ဘာဝထူးကြလာတာမတွေ့ရဘူးလားဟိုပေါ့ဒီသူတို့ဒီအခရာကုန်ဒီမှာဆက်ပြီးတော့ပြောင်းသွားတဲ့ခါကျတော့ဒါမျိုးတွေပုံပြီးတော့ဒီလိုဒီကဝီဇန်တဲ့လေးပုံပြီးတော့ပြည့်ပြည့်လာတော့လေးဖြစ်လာတော့လေ
ဟုတ်ကဲ့
ဒါကြောင့်တော့ဒီကွန်ရှင်နေနဲ့တော့လောကြီးလေးကြီးထွက်လာတဲ့ခါကျလို့ဒီပြန်ပြီးတော့ဒီစီဘူးအချိန်ကြီးသွားမလားဆိုတာဒီနေ့ကျွန်တော်မေးချင်တယ်ဗျဒါဒီနေ့သုံးတ
က်ဟုတ်ကဲ့ဟုတ်ကဲ့ကုစုံဝင်းမေးခွန်းကိုကျွန်တော်နောက်ပိုင်းမေးပြပါမယ်အချိန်မီပါမလားဆိုတော့ကုနေနိုင်နောက်တူလေးလိုက်ပေါ်မှာရှိပါလေခင်ဗျာကုနေနိုင်ဆွနေလို့ရပါတယ
်ကျွန်တော်တို့ဒီဘက်မှာဘာပြောဖြစ်နေလဲဆိုတော့မဲချင်းရဟိုးအခါတော့လို့ပဲဘာမှပြင်ဆင်ရေးမရှိပဲနဲ့ဒီတိုင်းပဲပြန်ပြီးတော့ဘုရင်ပြန်ကတ်ထားတဲ့ပုံစံမျိုးဒီအများကြီးရှိတယ်တို့ဒီရက်ွက်တွေမှာသူပြပါလဲဆိုတော့ဒါသူဒီရွေးကောက်ပွဲကော်မရှင်ရဲ့တမင်တက်တက်မဲ့ပုံစံမှာသူရဲ့သူတစ်ပြေပေါ့တက်ခေးပါတီနိုင်အောင်ဒီရန်အမျိုးနဲ့လုပ်နေတယ်ဆိုတာပေါ်ရင်ထူးခြားတယ်ဘာလို့လဲဆိုတော့ဒီ Messi CEO နဲ့ကာလမှာ NLG Messi CEO နဲ့နေမှာအနာဝိုင်းအဖွဲ့စီးရနေအဲ့ဘာဒီ NLG နဲ့ပတ်သက်တဲ့အကူအမဒီမှာဒီမျိုးပေါ်မှာဆိုရှင်ဘော်ဒါဆောင်တွေရှိတယ်အဲ့ဘော်ဒါဆောင်တွေကိုသွားပြီးသူတို့ကချင်းချောက်တယ်မင်းတို့မလိုက်ရဘူးလိုက်လို့ရှိရင်မင်းတို့ဘော်ဒါကိုကုန်ပိတ်ပြင်မယ်ចောင်းသားတွေကအဲ့လိုပဲ LNE ဘက်ကနေပါတဲ့ចောင်းသားတွေကိုဆိုရှင်လုံးဝဒီ message ရှင်းနေနေမှာမလိုက်ရဘူးပုံစံမျိုးအဲ့လိုရှိတယ
်အဲ့ဒါကဘယ်မျိုးနေမှာလဲခင်ဗျကိုနေနေဘယ်မျိုးနေမှာလဲအဲ့ဒါကိုနေနေမျိုးနေပြောလို့ရပါမလားဘယ်နေရာမှာလဲ
ဟိုဒီဟိုမှာဖျားလုံးဆိုပ
ါဟုတ်ကဲ့ပါအ
ဲ့ဖျားလုံးမှာကွာကျန်းမာရေးပါတီမှာပါဝင်တဲ့ဆရာဆရာမတွေဆိုတော့အကုန်လိုက်တာတွေ့ရတယ်ကျွန်တော်ကိုယ်တိုင်ကအဲ့ဒီ
မဲဆွေတဲ့နေ့မှာကျွန်တော်ကိုယ်တိုင်ကိုမြူတဲ့ကိုလိုက်ပြီးတော့ရှိတယ်အဲ့ဒီကတော့အဲ့ဒီဘော်ဒါဆောင်တွေကိုလိုက်ပြီးပြောတယ်မိုးလည်းမလဲရဘူးလိုက်လို့ရှိရင်ဘော်ဒါတွေအလုံးပိတ်မယ်ကျောင်းသားတွေကအလုံးပဲလိုက်လို့ရှိရင်ဥမာဆရာအောင်တဲ့ကျောင်းသားတယောက်ကျွန်တော်တပည့်တယောက်ရှိတယ်သူကိုယ်စီလုံးဝမလဲရဘူးသူဘာလို့လဲဆိုတော့
ကိုနေနေနဲ့နှစ်ချုပ်ပြီးတော့တော်လေးချုပ်ပေးပါလား
ကျွန်တော်ကျောင်းဆက်တော့မပေးဘူးအမေပြောတယ်ဟုတ်ပြီအဲ့ဒီ NND ကမဲဆွေစီုံးတဲ့နေ့မှာတန်ခရီးပါတီကလိုက်ပြီးတော့အများကြီးပဲတပ်ပုံကြီးရိုက်နေတော့ကျွန်တော်ကိုယ်တိုင်ကိုမြင့်မြင့်ပြေးပြီ
ဟုတ်ကဲ့ကိုနေနေကျေးဇူးပါဗျာကျွန်တော်နောက်ထပ်တစ်ယောက်ကိုကျွန်တော်လီလိုက်မတင်ချင်လို့ပါကိုလှမောင်ကိုလှမောင်တူတူလိုလေးဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဒုတိယကောက်ထွက်လာတဲ့အခါမှာလည်းအများကြီးနေအများကြီးပါပါတယ်ဗျာဒါကတော့မျိုးသားမှုလို့ပဲပြောအောင်လို့မသိဘူးခုမှစီယိုတိုးစားအော်ရေဟိုအဆိုတော်ပါဗျာရှိကြည့်ကြရင်လိုက်သားရမှာရောရန်ကင်းမှာရောတနေရာလုံးမှာပါနေတယ်ကြာသူကရိုးသားသားပဲသူတော့ဖြတ်တဲ့တနေရာမှာအဲ့တော့သူတို့ရဲ့ဒါသူတို့နဲ့ပတ်သက်တဲ့စစ်တပ်တိုင်းဝန်နဲ့ပတ်သက်တဲ့လူတွေကနှစ်နေရာသုံးနေရာလေးနေရာငါးနေရာအထိပါမယ်ဆိုတာဒါကျွန်တော်တို့ကယုံကြည်လို့ရသွားတာပေါ့ဗျာနောက်တစ်ခုကကျွန်တော်တို့တန်းနဲ့ချီပြီးတော့ငယ်ငယ်ရက်ကအလုပ်သမားတွေအားလုံးကရန်ကုန်အထိနေကြတယ်အဲ့ဒီလူတွေကိုကျွန်တော်တီးခေါက်ကြည့်တယ်ကျွန်တော်စိတ်ဝေးတယ်မှာလည်းရှိတယ်ကသူတို့ဒီမှာဖြူးမှဆိုရင်ဖြူးပြန်ပြီးတော့သူတို့မဲပေးမှာမဟုတ်ဘူးဗျာသူတို့မဲဆင်းကဖြူးမှပါနေတာအဲ့လိုပဲအဲ့အဲတိုင်းပြည်အနှံ့တော့တကဘာအနှံ့မှာရောက်နေတဲ့ထိုင်းလူမလေးရှားရောက်နေတဲ့လူတွေကလည်းမဲပြန်ပေးမှာမဟုတ်ဒါပေမဲ့သူတို့မဲဆင်းကသူတို့မျိုးတွေမှာပါနေတယ်ဗျာအဲ့ဒါတွေအကုန်လုံးကသူတို့မဲတွေပဲဖြစ်မှာပါကျွန်တော်ထူးတိုက်တွန်းနေတာကတော့ဒီကတဲ့အခါကအဲ့ဒါဥပယံဝန်ကနေပြီးတော့ဟိုတရားနေပါလေဆိုပြီးတော့တမာမှုတွေကိုတရားဆွဲတယ်အဲ့ဒါကိုအတက်ပြမပြနိုင်တဲ့ကြောင့်တရားရှုံးတယ်ဗျအဲ့တော့ဒီခါမှာတော့ကျွန်တော်ဆွေမျိုးတွေကကျွန်တော်ပြောထားတယ်တကယ်လို့အဲ့လိုမတမာမှုပြုလို့ရှိရင်မဲမပြေခဲ့အဲ့ဒီဇက်မကိုတက်တဲ့အထိယူခဲ့ပါလို့ကျွန်တော်ပြောထားတယ်အဲ့ဒါတော့ကျွန်တော်တိုက်တွန်းနေပါလေ
ဟုတ်ကဲ့ပဲကုလားမောင်ကျေးဇူးပါခင်ဗျာကျွန်တော်တို့အချိန်ကလည်း10 minutes ကျော်ပဲရတော့ပါတယ်ကျွန်တော်နောက်ဆုံးဥရှိပါကိုမေးချင်ပါတယ်ခုနကကိုစိုးဝင်းပြောထားတဲ့ကိစ္စပါသူစိုးရင်ပါလေတဲ့တကယ်တော့ရွက်ကောက်ပွဲလဲနှီးပါပြီပြန်ပြီးတော့အခုပြင်လို့တော့ရပါတယ်လို့ကော်မရှင်ကပြောပါတယ်ဒါပေမဲ့အချိန်မီပါမလားတဲ့မက်ဆီအတီးစစဖြစ်လာဖို့
အဲ့ဒီမဲဆင်းအချိန်ကြီးကြာမှီဖို့ဤတနည်းရှိတယ်ခင်ဗျအဲ့ဒီအလုံးဖြစ်စင်လာတာပထမအချိန်တုန်းကနေပြီးတော့မဲဆင်းထွက်လာတုန်းကနေပြီးတော့ကျွန်တော်အတိုက်ခံပါတီတွေကဒီဟာနေဥပဒေနဲ့မညီဘူးဆိုတာကိုသိရသားနဲ့နေပြီးတော့သူတို့မဲရွေးကောက်ပွဲမဖြစ်မှကိုကြောက်ပြီးတော့သူတို့ကအဲ့ဒါတွေကိုမကန့်ကွက်ကြောက်ခင်ဗျကန့်ကွက်တဲ့အထက်မှာလည်းအစိတ်ပိုင်းလေးတွေပဲကန့်ကွက်ခဲ့တယ်တကယ်လို့သာအဲ့ဒီကတည်းကနေပြီးတော့ကန့်ကွက်ခဲ့မယ်လို့ဆိုရင်ကျွန်တော်ဒီလိုအချိန်မျိုးရောက်မလာဘူးခင်ဗျအခုအချိန်တွေက single ဖြစ်စဉ်ဖြစ်နေတယ်ဟိုတုန်းကနေပြီးတော့
ကျွန်တော်15စက္ကန့်လောက်ပဲအချိန်ရပါတော့တယ်ဥရှိပါတိုးလေးချုပ်ပေးပါ
တို့ကလွတ်သွားတဲ့အပိုင်းလေးတွေဖြစ်နေတယ်ခင်ဗျအဲ့ဒီလိုအပိုင်းလေးတွေဖြစ်နေတဲ့အတွက်ကြောင့်ဒီဟာဒီလက်ရှိနေသားစက္ကန့်လေးမှာကျွန်တော်တို့ဒီချိန်မှာအတက်ကပါတီတွေကနေပြီးတော့ကန့်ကွက်ခဲ့မယ်ဆိုရင်ကျွန်တော်တို့နေပြီးတော့တရားဝင်နေပြီးတော့ဒီဥရီနဲ့ညီတဲ့မဲဆင်းတစ်ခုကိုပြန်လဲထုတ်ပြီးအချိန်ရနိုင်ပါသေးတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ဒိုင်ရိုက်လီလိုက်စီစဉ်အချိန်လဲဆေးသွားလို့ပါပါဝင်ဆွေးနွေးပေးတဲ့အဓိကပါဝင်ဆွေးနွေးပေးတဲ့ဥရှိပါနဲ့ကိုအောင်စိုးမင်းနောက်တော့ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျဒိုင်ရိုက်လီလိုက်စီစဉ်ဒီမှာကျန်နာခွင့်ပေးပါ
ဒီ line season ကိုတောင်းညွန့်ဦးနဲ့ထုတ်လုပ်သူကိုငံဝင်းအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးပါအောင်ရှင
်။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂအနေနဲ့ရွှေပြောင်းဒုက္ခသည်ပြဿနာကိုအဓိကရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးတင်ကြောင်းနဲ့တစ်ချိန်တည်းမှာဒီ EU နေဆက်လုံခြုံရေးကိုခိုင်မာအောင်လုပ်သင့်တယ်လို့ EU ထိပ်တန်းအရာရှိတစ်ယောက်ကပြောကြားခဲ့ပါတယ်။အရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေဘက်ကဒုက္ခသည်တွေအလုံးအရင်းနဲ့ဝင်လာနေတာကိုရင်ဆိုင်နေရတဲ့ဘောကန်ဒေသနိုင်ငံတွေကို EU ကအခုညီပေးဖို့လိုအပ်တယ်လို့ EU တိုးချဲ့ရေးဆိုင်ရာကော်မရှင်နာမင်းကြီးယိုဟန်နက်စ်ဟန်ကနှစ်ရက်ကြာမက်ဆီဒိုနီးယားနိုင်ငံခီးစဉ်အပြီးမှာပြောကြားခဲ့တာပါတခါဒီဆီးရီးယားကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားနိုင်ငံကြားမှာဆက်သွယ်ဆွေးနွေးခဲ့ပါတယ်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာအမေရိကန်နဲ့ရုရှားနှစ်နိုင်ငံတပ်တွေထိတိုက်တွေ့တာမျိုးမဖြစ်အောင်လို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်American သမ္မတ Barack Obama နဲ့ Cuba သမ္မတ Raul Castro တို့ရှာရှာပပတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြပါတယ်။ Cuba နိုင်ငံစီကိုခီးသွွာလာမှုနဲ့ Cuba နဲ့စီးပွားရေးလုပ်တာအပေါ်ကန့်သက်ထားချက်တွေကို American အစိုးရကဖြေလျှော့ပေးလိုက်ပြီးတဲ့နောက်မှာပဲအခုလိုခေါင်းဆောင်နှစ်ယောက်ဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာပါ။ပေါ်ယဟန်မင်းကြီး Francis American နဲ့ Cuba နိုင်ငံတွေစီကိုလာရောက်မဲ့ကိစ္စကိုလည်းတောက်ကြနေတော့ကသမ္မတနှစ်ယောက်ပြောကြားခဲ့တယ်လို့အင်ဗျူရောကသတင်းထုတ်ပြန်ပါတယ်။ပေါ်ယဟန်မင်းကြီး Francis ကတော့ Cuba နဲ့ American ခီးစဉ်တွေစတင်ဖို့အတွက် Vatican ကနေဒီကနေ့ထွက်ခွာသွားပြီဖြစ်ပါတယ်။ Egypt နိုင်ငံမှာသမ္မတ Abdel Fattah El-Sisi ကအစိုးရအသစ်ကိုကျန်းသစ်စာချိန်ဆပေးခဲ့ပါတယ်။အရင်ရင်းနှံဝင်ကြီး Sheriff Ismail ကဝင်ကြီးချုပ်အစ်ဖြစ်လာပါတယ်။ဗန္ဒာရေးပြည်ထရေးနဲ့ကာကွယ်ရေးဝင်ကြီးတွေအပါအဝင်ဝင်ကြီးတချို့ကတော့အစိုးရအသစ်မှလည်းလက်ရှိတာဝန်တွေအတိုင်းဆက်ပြီးတော့နေရာယူထားပါတယ်ရှင်။
သ
တရင်ချင်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးခဲ့ရဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမူအကူညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကတ်တစ်ပိုင်နံဖြစ်ပါတယ်ရှင်။ကျမနာမည်ဖိုင်ပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.